Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ပါစေခင်ဗျာ VOA American Channel ရဲ့2015ခုနှစ်ဒီဇင်ဘာလ23ရက်ဗုဒ္ဓဟူးညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 လိုင်းနိုမီတာ24.25/30နဲ့လိုင်းလံ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုရှားဖောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါရမဒီမျိုးဘိုဟိုချက်ကိုယူရက်တပ်ဖွဲ့တွေကဒီကနေ့ဝိုင်းပတ်ပိတ်ဆို့ထားလိုက်ပြီလို့ပြောပါတယ်။ဘိုကိုဟာရမ်စစ်သွေးကြွတွေကိုလိုက်ရှာနေတဲ့ကင်မရွန်တပ်တွေကနိုင်ဂျီးရီးယားရွာသား80လောက်ကိုတပ်ပစ်လိုက်တယ်လို့မျက်မြင်တွေကပြောပါတယ်။ဒီလိုနိုင်ငံဘေကျင်းနဲ့ဆိုင်းမျိုးတွေမှာလူလူညံ့မှုအခြေအနေစိုးနေစေပါ။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒေါက်ဆန်စုကြည်နဲ့ MPC ဝင်းကြီးဦးအောင်မင်းအဖွဲ့တို့ဒီကနေ့မှာတွေ့ဆုံဆွေးနွေးမှုတွေရှိခဲ့ပါတယ်။ဒီ
သတင်းတွေဒီကြားထဲမှာ Union Conference ကို January မှာလုပ်မယ်ဆိုတဲ့ကြေညာချက်ကိုပဲရပဲရလို့မဆိုတော့လာပြီးပြောတာပါပဲ။ဟိုအထူးထူးထူးမပါပါဘူး
။ဒီအကြောင်းတွေနဲ့အတူအပြည့်ရဲ့ညဉ့်ညံရေးတိုင်းသားအရေးတွေနဲ့ပတ်သက်ပြီးတင်ပြဦးမှာဖြစ်သလိုအပတ်စဉ်ကဏ္ဍတွေအဖြစ်မြန်မာမီဒီယာမြင်ကွင်းဦးကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်နဲ့မြန်မာတခွင်စတဲ့ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြေညာပါလိမ့်မယ်ခင်ဗျာ။
လွန်ခဲ့တဲ့ခုနှစ်လမှာ IS စစ်သွေးကြောအဖွဲ့ကတင်လိုက်တဲ့ရာမာဒီမျိုးဗဟုချက်ကိုဒီကနေ့မှအီရတ်တပ်ဖွဲ့တွေကဝိုင်းပတ်ပိတ်ဆို့ထားလိုက်ပြီးဖြစ်တာကြောင့် IS တွေရဲ့ဂါလီဖိတ်နိုင်ငံတော်ဆိုတာကိုပို့ပြီးသေးသွားအောင်လှုပ်ထားလိုက်ပါပြီ။ထိုးစစ်ကြီးတစ်ခုရဲ့ဒုတိယမြောက်နေ့မှာအီရတ်နိုင်ငံအန်ဘာပြည်နယ်ရဲ့မြို့တော်ရာမာဒီကအစိုးရရုံးဝန်းကိုဦးတည်ပြီးအီရတ်နိုင်ငံရဲ့အကြမ်းဖက်မှုတံပြန်နှိမ်နင်းရေးအထူးတပ်ဖွဲ့ကတိုက်ခိုက်နေတာပါ။အဲဒီမြို့လေကောင်မှာ IS အစွန်းရောက်ရာပေါင်းများစွာအကာအကွယ်ယူပြီးနေနေကြတယ်လို့ယူဆထားပါတယ်။ရမဒီမျိုးကိုရန်နေငယ်တွင်အစိုးရတပ်တွေပြန်ရမယ်လို့ခံမှန်းထားကြောင်းဣရက်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီကြောင့်တိုက်ခိုက်မှုနဲ့ဣရက်တပ်ဖွဲ့တွေကိုထောက်ကူပေးနေတဲ့အမေရိကန်ဥဆောင်တဲ့ညွန်မောင်းအဖွဲ့ရဲ့ပြောခွင့်ရတူဖြစ်သူဘူမူဂျီစတီဗ်ဝါရန်ကတော့စစ်စင်ရေးပေါ်ပိုတတိထားပြီးတော့သုံးသပ်ပါတယ်။ရမဒီမျိုးကိုတေချာပေါက်ပြန်သိမ်းနိုင်မှာဖြစ်ပေမဲ့ခက်ခဲတဲ့တိုက်ပွဲဖြစ်မယ်လို့ဆိုပြီးအချိန်အတန်ကြာမယ်လို့ပြောပါတယ်။မြို့ထဲမှာစစ်သွေးကြွ250ကနေ300အထိရှိနေပြီးတော့အနာဂတ်ဒေသတွေမှာနောက်ထပ်ရာပေါင်းများစွာရှိနေမယ်လို့ယူဆကြောင်းသူကပြောပါတယ်။ပြီးခဲ့တဲ့မေလက IS တွေလက်ထက်မြို့ကျသွားပြီးခဲ့ကဆိုရင်ရာမာဒီမြို့ရဲကိုအရေးအပါဆုံးထိုးဖောက်မှုလုပ်ထားပြီးပြီလို့အင်ဂါနေ့မှာအီရတ်တပ်ဖွဲ့တွေကပြောပါတယ
်။ Syria မှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့် Home Idlis Aleppo ပြည်နယ်တွေမှာအရသာနေရာထက်မနည်းသေဆုံးခဲ့ရပြီလို့ပြည်ဆိုင်ရာလူငယ်ချမ်းသာကွင် AI အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာအသစ်တစ်ခုမှာဝေဖန်ထားပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအိမ်တွေနဲ့ဆေးရုံတွေကိုထိမှန်ခဲ့ပြီးအနီးအနားမှာလက်နက်ကင်တွေဒါမှမဟုတ်စစ်သွေးကြွတွေရှိမနေဘူးဆိုတာသူတို့ရဲ့သူတေသနပြုတဲ့ချက်ကနေတွေ့ရှိရတယ်လို့ AI ကပြောပါတယ်။ပိတ်ပင်ကန့်သတ်ထားတဲ့အစင်းစင်းပေါက်ကွဲတဲ့ကြီးတွေနဲ့ပက်ထိန်မပါတဲ့ဘုံတွေကိုရုရှားကအသုံးပြုခဲ့တယ်ဆိုတာထောက်ထားတွေရှိတယ်လို့လည်း AI ကပြောပါတယ်။ AI ရဲ့စီရင်ခံစာအပေါ်ရုရှားဘက်ကတုံ့ပြန်ချက်ထွက်မလာသေးပါဘူး။သမ္မတဘက်ရှာ El Assad ကိုအထောက်ပံ့ပေးဖို့ကြိုးပန်ချက်တစိုက်တပိုင်းအနေနဲ့စက်တင်ဘာလနောက်ပိုင်းကလေးကစပြီးစီးရီးယားမှာရုရှားကလေကြောင်းတိုက်ခိုက်မှုကြီးလုပ်နေတာပါ။ IS ဆွန်ရောက်ဖွဲ့ကိုပြစ်မှတ်ထားတာလို့ရုရှားကပြောပေမဲ့အတိုက်ခံဖွဲ့တွေရဲ့နေရာတွေကိုအဓိကပြစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်တာတွေလုပ်ခဲ့တယ်လို့ဝေဖန်တာတွေနဲ့ရင်ဆိုင်နေရတာပါ။စီးရီးယားနိုင်ငံအနောက်မြောက်ဘက် Idlib မြို့မှာလူအသေးပြောက်များပြားဖြစ်စေတဲ့တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်စီးရီးယားမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကိုတူရကီကပိုးပြီးဝေဖန်ပြောဆိုလာပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကကင်းလက်ရင်တန်းတစ်ခုကိုတနင်္လာနေ့မှာတာလီဘန်တယောက်ကအသေးခံပုံခွဲတိုက်ခိုက်တာမှာတေဆုံးသွားသူတွေနဲ့အမေရိကန်စစ်တပ်ထက်မှာလိန်တူစုံမှတ်သူအဖြစ်ပုံမှုလင်းလင်းကြီးညာထားတဲ့အမျိုးသမီးတူလည်းပါဝင်ပါတယ်။အသက်36နှစ်အရွယ်လေတဲ့ဗိုလ်မှူးအီဒရီယနာဗော်ဒါဘရဂန်ဟာတိုက်ပွဲအတွင်းကြဆုံးတဲ့လိန်တူစုံမှတ်သူပထမဆုံးတပ်ဖွဲ့ဝင်ပါ။တိုက်ခိုက်မှုအတွင်းတေဆုံးတဲ့တပ်ဖွဲ့ဝင်6ဦးထဲမှာသူပါတယ်ဆိုတာပန်ဒဂွန်စစ်ဌာနချုပ်ကပြောတာပါ။သူဟာ2012ခုနှစ်တုန်းကသူ့ရဲ့ချစ်သူဟေသာလင်းနဲ့လက်ထပ်ခဲ့ပါတယ်။အဲ့ဒါအပြင်အမေရိကန်စစ်တပ်ထဲမှာအနှစ်20နီးပါးကြာပြီဖြစ်တဲ့မမေးနဲ့မပြောနဲ့လို့ဆိုရမယ် Don't ask don't tell မူဝါဒကိုသမရဘရာကိုဘာမှကပြောင်းလိုက်ပြီးကြတဲ့ကဆိုရင်ဒိန်တူစုံမဲ့သူလို့ပွန့်ပွန့်လင်းလင်းကြေညာထားသူတပ်ဖွဲ့ဝင်သူလက်ထပ်တာတွေလည်းပထမဆုံးဖြစ်ပါတယ်သူကြာဆုံးသွားတဲ့ပေါ်ဖြစ်တဲ့ညာကတော့သူဟာအဲ့ဒီမှာတာဝန်ထမ်းဆောင်ခြင်းနဲ့သူရဲ့လူကိုယုံကြည်ပြီးချစ်မြတ်နိုးတယ်အာဖဂန်လူမျိုးတွေနဲ့အမေရိကန်ပြည်ထောင်စုကိုစားအရေးကြီးတဲ့လုပ်ငန်းကိုသူလုပ်ခဲ့တယ်ဆိုတာပါပဲလို့ဘူမူအီဒရီယန်နာရဲ့အင်တောင်ဘက်ဟေသာလမ်ကအမေရိကန်သတင်းဌာနတွေကိုပေးပို့တဲ့ထံမှာဖော်ပြထားပါတယ်
။ဘိုဂိုဟာရန်စစ်သွေးကြွတွေကိုလိုက်ရှာတဲ့ကင်မရွန်တပ်ဖွဲ့တွေဟာတနင်္ဂနွေနေ့ကအရသား80လောက်ကိုပစ်တာခဲ့ကြတယ်လို့နိုင်ဂျီးရီးယားနိုင်ငံရှိတောင်ဘက်ပိုင်းရွာသားတွေကပြောပါတယ်။ကင်မရွန်စစ်သားတွေဟာဘော်နွန်ပြည်နယ်က ခီရာဝါဂျင်နီဂျေးရွာထက်ကိုဝင်ပြီးဘိုကိုဟာရန်စစ်သွေးရွာတွေဘယ်မှာပုံးနေလဲလို့မေးပြီးတော့တနတ်နဲ့စပြစ်တယ်လို့မျက်မြင်သူတွေကပြောပါတယ်။ရွာသားအများပြားဟာတနတ်နဲ့အပြစ်မခံရအောင်ထွက်ပြေးကြပါတယ်။နောက်တနေ့သူတို့ပြန်သွားတဲ့အခါတနတ်နဲ့အပြစ်ခံရပြီးသေဆုံးနေတဲ့လူ90ကိုတွေ့ရတယ်လို့ထွက်ပြေးလို့မြောက်လာသူတွေကပြောပါတယ်။စစ်သားတွေဟာဘိုကိုဟာရန်စစ်သွေးကြွတွေကိုအပြင်းထန်လိုက်ရှာနေရင်းရွာသားတွေကိုတနတ်နဲ့ပြစ်သွားတာလို့ဒေသခံပြည်သူ့စစ်အဖွဲ့ပြောခွင့်ရအဘတ်စ်ဂါဗာကပြောပါတယ်။ခီရဝါဂျင်နီယွာဟာနိုင်ဂျီးရီးယားနဲ့ကင်မရွန်နယ်စပ်မှာရှိပါတဲ့2013ခုနှစ်မှာဘိုကိုဟာရန်စစ်သွေးကြွတွေနယ်စပ်ဖြတ်ပြီးဝင်တိုက်ချိန်ကလေးကစစ်သွေးကြွတွေကိုကင်မရွန်နိုင်ငံကနှိမ်နင်းနေတာဖြစ်ပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေဗိုလ်ရူးညဘက်သတင်းတွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်ဒီနိုင်ငံတော်မှန်ကဆက်မှုစုံတစ်ခုမှာတနင်္ဂနွေနေ့ကမြေပြိုမှုကြီးဖြစ်ပြီးတဲ့နောက်လူငယ်ရွှေပြောင်းလူသမားတို့ကိုအပျက်စီးပုံတွေကြားတဲ့ကနေအသက်ရှင်ရဲ့ကယ်လိုက်နိုင်ပါတယ်။ကွမ်တောင်းပြည်နယ်ရှင်စန်းစီပွားရေးဒေသကဟန်ထိုင်ယူဆက်မှုစုံမှာအသက်19နှစ်အရွယ်တျန်းစီမင်းကိုဒီကနေ့မနေ့အစောပိုင်းကကယ်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။သူ့ကိုအနာဂတ်ဆေးရုံတစ်ခုကိုခေါ်သွားပြီးထိခိုက်ဒဏ်ရာမျိုးမျိုးတွေခွဲစိတ်ကူတာပြီးတဲ့နောက်အခြေအနေတည်ငြိမ်နေပြီလို့ပြောပါတယ်။တျန်းရဲ့အောက်မှာပြည်နေတဲ့နောက်ထပ်လူတစ်ယောက်ကိုလည်းကယ်ဆယ်ရေးလူသားတွေကကယ်ဆက်ခဲ့သေးပေမဲ့အဲ့ဒီလူကတော့သေဆုံးသွားပါတယ်။လူတွေအလောင်းတစ်ခုကိုလည်းပျက်စီးပုံတွေကနေအင်္ဂါနေ့ကဆွတ်ထုတ်ခဲ့ပါတယ်။မြေပြိုတာကနေအသက်မတည်ကျန်ရသူတွေကိုရှာတွေ့နိုင်ဖို့ကယ်ဆယ်ရေးလုပ်သားတွေအချိန်ပြည့်လုပ်ကိုင်နေကြပြီးလူ90ကျော်ပျောက်နေတော့မယ်လို့ဆိုပါတယ်။ရွှွန်းနွန်သူကြီးကအမြစ်တစ်ခုလိုဆက်မှုစုံနဲ့စီဝင်သွားတာကြောင့်အဆောက်အဦ33လုံးပြိုကျဒါမှမဟုတ်ပျက်စီးသွားတာပါ။
တရုတ်နိုင်ငံဘေကျင်းမြို့တော်မှာလေတုညဉ့်ဉန်းမှုအခြေအနေဆိုးရိမ်နေတဲ့အနီးအောင်သတိပေးချက်ကိုပြန်ရုပ်သိမ်းလိုက်ပြီးတဲ့နောက်မှာလဲမိခိုးမျိုးတွေဆက်ပြီးထူထပ်နေတော့ဖြစ်တယ်လို့ရှန်ဟိုင်းမြို့မှာလဲဒီကနေ့မိခိုးမျိုးတွေအကြီးအကျယ်ပိုများလာနေတာနဲ့ကြုံတွေ့နေရပါတယ်။ဗေကျင်းမြို့မှာလေတုညဉ့်ဉန်းတဲ့အခြေအနေဆိုးဝါးနေစေဖြစ်တာကြောင့်အာနာပိုင်တွေကပြီးခဲ့တဲ့တောက်တာနေ့မှာအနည်းအောင်ဆင့်တတိပေးချက်ထုတ်ပြန်ပြီးတော့အင်္ဂါနေ့ညတကောင်ချိန်ထိအဲ့ဒီတတိပေးချက်ထုတ်ပြန်ထားတာပါ။မိခိုးမျိုးအနေရတွေနောက်ထပ်ရှိလာနိုင်တဲ့အပေါ်မှာပြင်ဆင်ထားကြဖို့ဒေသခံတွေကိုလည်းတတိပေးထားပါတယ်။လေတုညဉ့်ဉန်းမှုအန္တရာယ်ကိုတိုင်းတာတဲ့အညွန်ကိန်းနေရာထက်ကျော်ပြီး၃ရက်ထက်မနည်းလေတုညဉ့်ဉန်းတဲ့အခါမှာအနီရောင်တတိပေးချက်ကိုထုတ်ပြန်တာပါ။လေတုညဉ့်ဉန်းမှုအညွန်ကိန်း၃ရက်ထက်ကျော်တဲ့အစဉ်ဆိုရင်တော့လူတွေရဲ့ကျန်းမာရေးအပေါ်ရေရှည်ထိခိုက်နိုင်တဲ့အန္တရာယ်တွေရှိတာကြောင့်လူတွေကိုအိမ်ထဲကနေအိမ်ပြင်မထွက်ဖို့အစိုးရကညွန်ကြားထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့လေတုညဉ့်ဉန်းမှုတိုင်းတာချက်၃ရက်ကိုဆိုးဆိုးဝါးဝါအန္တရာယ်ရှိတဲ့အဆင့်သတ်မှတ်ထားတာပါ။ဘေကျင်းမြို့မှာသတ်မှတ်ထားတဲ့အနေအောင်သတိပေးချက်အရဆိုရင်တော့လမ်းပေါ်မှာယင်သွားလာထဲဝက်လျှော့ချရပါတယ်။စုံနဲ့မှလိုင်စင်နံပါတ်ရှိတဲ့ကားတွေတလဲစီမောင်းနေရပါတယ်။ကျောင်းတွေနဲ့ဆောက်လုပ်ရေးလုပ်ငန်းတွေကလည်းပိတ်ထားရပါတယ်ရှင်
။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကိုခရီးသွားမဲ့မွတ်စလင်မိသားစုတစုကိုနောက်ဆုံးအချိန်ကြာမှခရီးသွားကလာခွင့်ပိတ်လိုက်တဲ့ပေါ့။အမေရိကန်ပြည်တော်စုကိုစော်ရကတက်ဖို့ပြည်ထောင်စုလွှတ်တော်အမတ်တူကဝန်ကြီးချုပ်ဒေးဗစ်ကင်မရွန်စီကိုစာရေးတောင်းဆိုထားပါတယ်။ဒီဇင်ဘာလ15ရက်နေ့ကအမေရိကန်ကိုသွားဖို့အတွက်ဂက်ထွစ်လေဆိပ်မှရောက်လာတဲ့ဖခင်တူနဲ့သူ့ရဲ့ကလေး၉ယောက်အညီ၁ယောက်စုစုပေါင်းမိသားစု၁၁ယောက်ကိုလေယာဉ်ပေါ်တက်ခွင့်မပြုဘဲတားမြစ်ခံခဲ့ရတယ်လို့ဝန်ကြီးချုပ်ကမ်ရွန်စီကိုပြောပို့တဲ့စာထဲမှာလွှတ်တော်အမတ်စတဲလာခရစ်စီကရေးထားပါတယ်။သူဟာလန်ဒန်အရှေ့မြောက်ဖက်ခြံကိုစားပြုလွှတ်တော်အမတ်ပါ။အကြောင်းပြချက်တစုံတရာမရှိဘဲနဲ့အမေရိကန်ကိုဝင်ရောက်ခွင့်ညှင်းပယ်ခံရတဲ့ပြည်ထောင်နိုင်ငံကမွတ်စလင်မိသားစုတွေပို့ပြီးတော့များလာတဲ့အပေါ်သူ့အနေနဲ့စိုးရိမ်နေလို့ခရစ်စီကပြည်တင်တဲ့တင်တာတွေကိုတင်စာတွေကိုပြောပါတယ်။သူရဲ့မိသားစုကမွတ်စလင်ဖြစ်နေလို့အမေရိကန်ကိုဝင်ရောက်ခွင့်ညှင်းပယ်ခံရတာဖြစ်တယ်လို့သူ့ရဲ့အကူရဲ့ကလေးတွေနဲ့အတူကယ်လီဖိုးနီးယားတောင်ဘက်ကိုသွားမဲ့မာကမှုဒါရစ်မာမူက The Guardian သတင်းစာကိုပြောပါတယ်။အမေရိကန်မှာဖြစ်တဲ့တိုက်ခိုက်မှုတွေကြောင့်မွတ်စလင်တွေအကုန်လုံးဟာချင်းချောက်သူတွေဖြစ်နေတယ်လို့သူတို့တွေကထင်နေကြတာဖြစ်ကြောင်းမာမှုဒါရစ်ကပြောပါတယ်။ဒီဖြစ်ရပ်အတွက်မှတ်ချက်ပေးဖို့ပန်ကြားတဲ့ပေါ်အမေရိကန်တန်ယုံဘက်ကတုံ့ပြန်မလာသေးပါဘူး။
ရဝနာနိုင်ငံဆိုင်ရာနိုင်ငံတကာရာဇဝတ်မှုခုံရုံးရဲ့လုပ်ငန်းတွေဒီနေ့ကုန်ပိုင်းဆုံးမသခင်ရဝနာနိုင်ငံကလူမျိုးတုံးသက်ဖြတ်မှုနဲ့ပတ်သက်လို့ကြံနေသေးတဲ့တန်တရားရှိသူတွေကိုတရားဥပဒေရှေ့မှောက်ပို့နိုင်အောင်ကဘာတဝမ်းဆွေရတွေအနေနဲ့အရှိန်တိုးမြှင့်လှုံ့ဆော်ကြဖို့အမေရိကန်ခြေဆိုင်လူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုလိုက်ပါတယ်။ဗုဒ္ဓဦးနဲ့က HRW ရဲ့ကြေညာချက်ထဲမှာတော့ရဝနာနိုင်ငံဆိုင်ရာရာဇဝတ်မှုခုံရုံး ICTR ဖွဲ့စည်းမှုဟာရာဇဝတ်ပြစ်မှုဆိုင်ရာနိုင်ငံတကာဥပဒေအတွက်အရေးကြီးတဲ့ခြေလှမ်းတရားဖြစ်တယ်လို့အရင်က The Hague နိုင်ငံတကာရာဇဝတ်မှုခုံရုံးရဲ့တာဝန်တွေကိုဆောင်ရွက်ရာရောက်တယ်လို့လည်းပြောပါတယ်။1994ခုနှစ်ကကုလသမဂ္ဂလုံခြုံရေးကောင်စီကနေဖွဲ့စည်းထားတဲ့ ICTR မှာလူပေါင်း90ဦးကိုဆွဲချက်တင်နိုင်ခဲ့ပြီး62မှုအတွက်စီရင်ချက်ချမှတ်နိုင်ခဲ့တယ်လို့14မှုကိုတော့တရားသေးလွှတ်ပေးနိုင်ခဲ့ပါတယ်။အကြမ်းဖက်မှုတွင်မြေစာပင်ဖြစ်ခဲ့ရတဲ့သူတွေအတွက်တရားမျှတမှုရှိဖို့နဲ့ရွန်ဒါမှာဖြစ်ပျက်ခဲ့တဲ့အရာတွေနဲ့ပတ်သက်ပြီးတော့အမှန်တရားကိုဖော်ဆောင်နိုင်ဖို့အတွက်နိုင်ငံကရာဇဝတ်မှုခုံရုံးအနေနဲ့အရင်တုန်းကတခါမှမကြုံမှုတဲ့နည်းလမ်းတွေနဲ့လှုပ်ဆောင်နေတာဖြစ်တယ်လို့ HRW ကပြောဆိုထားပါတယ်ရှင်
။လိင်တူစုံမှတ်သူတွေကိုနှုတ်ဦးသဘောတူပေါင်းသင်းနေထိုင်ခွင့်ပြုတဲ့တမိုင်းဝင်ဥပဒေတရားကိုဂရီလွတ်တော်ကအတည်ပြုလိုက်ပါပြီ။အတိုက်ခံနိုင်ငံရေးပါတီတွေနဲ့တိုင်းပြည်မှာဩဇာကြီးတဲ့ Orthodox အသင်းတော်တို့ကတကိစကိုအပြင်းထန်ကန့်ကွက်နေတဲ့ကြားကပဲအခုလိုအတည်ပြုလိုက်တာပါ။လိင်လူစုံမှတ်သူတွေကိုတခြားတာမန်စုံတွဲတွေလိုအတူတကွနေထိုင်ခွင့်ပိတ်ပင်ထားတဲ့ဥပဒေတရားပြဋ္ဌာန်းထားတာ9နှစ်ကြာပြီးတဲ့နောက်ထောက်ခံမဲ193မဲကန့်ကွက်မဲ56မဲနဲ့အခုဥပဒေကိုဒီကနေ့ပဲတည်ပြုလိုက်တာပါလိင်လူစုံမှတ်သူတွေအတူတကွနေထိုင်ခွင့်ပိတ်ပင်တဲ့ဥပဒေကိုလူ့အခွင့်အရေးဆိုင်ရာဥရောပတရားရုံးကအပြင်းထန်ဝေဖန်ခဲ့တယ်လို့ဒါဟာခွဲခြားဆက်ဆံတာဖြစ်တယ်လို့နောက်ပိုင်းမှာဆုံးဖြတ်ထားပါတယ်အခုလိုဥပဒေပြဋ္ဌာန်းလိုက်တဲ့အတွက်တိုင်းပြည်အတွက်စိတ်နှောက်ယှက်ဖြစ်စရာအခြေအနေတစ်ခုအဆုံးသတ်သွားပြီလို့ဂရီဝန်ကြီးချုပ် Alexis Tsipras ကသတင်းတောက်တွေကိုပြောပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြီးညာခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထည့်တိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးကြားရပါမယ်ရွေးကောက်ပွဲမှာအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ဦးဆောင်တဲ့အဖွဲ့နဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့မြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတွေဟာဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ကြပြီးရှေ့လာတဲ့ကျင်းပမဲ့နိုင်ငံရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်အစိုးရတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီအကိုယ်စားလှယ်တွေရှေ့နှစ်ဆန်းမှာပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးဖို့ရှိနေချိန်မှာပဲအခုလိုတွေ့ဆုံဆွေးနွေးမှုတွေထွက်ပေါ်လာတာပါအပြည့်စုံကိုတော့ VOA သတင်းတော့မမင်းမြင့်ခိုင်ကတင်ပြထားပါတယ
်ဒီတွေ့ဆုံပွဲကိုဂနေ့မနက်9:00လောက်မှာနေပြည်တော်ပြည်သူ့လွတ်တော်ဝင်အတွင်းမှာရှိတဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေဂျင်စီကော်မတီဆောင်မှဆွေးနွေးခဲ့တာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလောင်မောင်ရွှေကအခုလိုပြောပါတယ
်ဒီကတော့လက်ရှိကျွန်တော်ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့မကြာမီကျင်းပတော့မယ်အဲဒါကြီးဆွေးနွေးပွဲဆိုင်ရာကိစ္စတော့အဲကောင်းတဲ့အခုလည်းကျွန်တော်ဆွေးနွေးကြတာ
ဒီဆွေးနွေးပွဲမှာလက်ရှိပြည်ရင်းငြိမ်းချမ်းရေးလုပ်ငန်းစဉ်အပအဝင်မကြာခင်ကျင်းပဖို့ရှိတဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးခဲ့တာဖြစ်ပါတယ်။2015ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာဒေါ်ဆန်းစုကြည်အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုမြန်မာငြိမ်းချမ်းရေးစင်တာနဲ့ဆက်လက်လက်တွဲလှုပ်ဆောင်သွားမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒါပေမဲ့ဒီကနေ့ထိမြန်မာငြိမ်းချမ်းရေးစင်တာရဲ့အနာဂတ်နဲ့ပတ်သက်လို့မဆွေးနွေးဖြစ်ဘူးလို့ဦးလောင်မောင်ရှိကပြောပါတယ
်။လုံးဝလည်းတော့ MBC ရဲ့လာကနေပတ်သက်လို့ဒီဆွေးနွေးတာမရှိပါဘူး။အဓိကဒီနေ့ဆွေးနွေးတာကတော့လက်ရှိဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုမကြာမီကျင်းပမယ့်အခါမှာပါပဲ။အဓိကဥတည်ပြီးဆွေးနွေးကြတာရှိတယ
်။ဒီကနေ့ဆွေးနွေးပွဲမှာတော့ NLD ပါတီကဗဟိုအလုံးမှုဆောင်ဦးဝင်းထိန်၊ဒေါက်တာဇော်မြင့်မောင်၊ဗဟိုကော်မတီဝင်ဦးနိုင်ငံလင်း၊ဦးဖြိုးစရာတော်နဲ့ဥက္ကဋ္ဌရုံးတာဝန်ခံဒေါက်တာတင်မောင်တို့တက်ရောက်ခဲ့ကြသလိုမြန်မာငြိမ်းချမ်းရေးစင်တာဘက်ကဦးတင်မောင်တန်း၊ဦးလောင်မောင်ရွှေ၊ဒေါက်တာမင်းစောဦး၊ဒေါက်တာကျော်ရင်လိုင်းဦးအောင်နိုင်ဦးတို့ပါဝင်တက်ရောက်ခဲ့ပါတယ်။ဒီဇင်ဘာ9ရက်နေ့တုန်းကလည်းဒေါအောင်ဆန်းစုကြည်နဲ့ပြည်တော်စုဝန်ကြီးဦးအောင်မင်းတို့ပထမဆုံးအကြိမ်တီးခြားတွေ့ဆုံခဲ့ပူးပါတယ်။ဒီနေ့တွေ့ဆုံမှုဟာပြည်တော်စုဝန်ကြီးဦးအောင်မင်းဦးဆောင်ပြီးမြန်မာငြိမ်းချမ်းရေးစင်တာအဖွဲ့ဝင်တွေကမကြာခင်ကျင်းပဖို့ရှိတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံနဲ့ပတ်သက်လို့လာရောက်ရှင်းပြခြင်းတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဒေါက်တာဇော်မြင့်မောင်ကပြောပါတယ
်။ကျွန်တော်တို့ဒီကြားထဲမှာ Union Conference ကို January မှာလုပ်မယ်ဆိုတဲ့ကြေညာချက်ကိုပေရဲလုပ်မယ်ဆိုတာလာပြီးပြောတာပါပဲ။ဟိုကထူထူထူထူမပါပါဘူးခင်ဗျာ
။ဒေါ်ဆန်းစုကြည်ဘက်ကတော့ NCA စာချုပ်ဟာလက်မှတ်မထိုးရသေးတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေကိုလမ်းဖွင့်ပေးထားတဲ့စာချုပ်ဖြစ်ဖို့လိုပြီးနောက်အစိုးရအတွက်ပြောင်းလဲပြင်လဲတဲ့မူပေါင်းမျိုးဖြစ်ဖို့လိုကြောင်းပြောဆိုတယ်လို့သူကဆက်ပြောပါတယ
်။ NCA စာချုပ်ကဟိုနောက်လူတွေလက်မှတ်မထိုးတဲ့လူပါဝါဟားထားတဲ့စာချုပ်ဖြစ်ရမယ်။ inclusive ဖြစ်အောင်ကြိုးစားရမယ်။နောက်ကျနောက်တက်လာမယ့်ဆိုတဲ့အတွက် flexible ဖြစ်တဲ့မူပေါင်းတွေဖြစ်တဲ့နယ်ဆိုတာအရင်ကတည်းကရပ်ပိုင်းရ30လို့ရ60လို့ရ90လို့ frame တတ်မှတ်ထားတာတွေကိုကျွန်တော်ဥက္ကဋ္ဌတစ်ခါတည်းပြောပြတာပဲမဖြစ်နဲ့ဟိုအရာတွေကအဲ့ဒါတွေကဟိုရွေးကောက်ပွဲနဲ့တိုက်နေတယ်နော်ရွေးကောက်ပွဲတက်ပြီးလို့ချင်းဒီဘက်ဒီပေါ်လာမှာဖြစ်တဲ့အတွက်ဆိုတာပြောပြတာပါပဲအရေးကြီးတာကနောက်တက်လာမယ်ဆိုတဲ့အတွက်
flexible ဖြစ်တဲ့ move on တွေဖြစ်တဲ့နေဆိုတာပေါ့ပဲ
။လာမယ့်2016 January စနေနေ့မှာပြည်တော်စုညီညွတ်ရေးညီလာခံလို့ခေါ်တဲ့နိုင်ငံရေးစွန့်ပွဲတွေကိုလက်ရှိအစိုးရတပ်တန်းအတွင်းမှာစတင်ကျင်းပသွားမှာဖြစ်ပါတယ်။တနိုင်ငံလုံးအပြစ်ခတ်ရဲစေးကြီး NCA စာချုပ်ကိုအောက်တိုဘာ15ရက်နေ့မှာတိုင်းနာလက်နက်ကိုင်အဖွဲ့၈ဖွဲ့ကပါဝင်လက်မှတ်ရေးထိုးခဲ့တာဖြစ်ပြီးစာချုပ်ပါသဘောတူညီချက်အရလက်မှတ်ရေးထိုးပြီးရပ်ပေါင်း90အတွင်းနိုင်ငံရေးဆွေးနွေးပွဲတွေစတင်ရမှာဖြစ်ပါတယ်ရှင်
။ VOA သတင်းတော်မမြင့်ခန့်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။အခုတခါတော့တိုင်းနာလက်နက်ကိုင်တွေနဲ့ဆိုင်တဲ့ဆွေးနွေးပွဲတွေအကြောင်းကိုတင်ပြခြင်းပါတယ်။လာမယ့်နှစ်ဇန်နဝါရီလ12ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုညီညွတ်ရေးညီလာခံကိုတက်ရောက်ဖို့အတွက်အစိုးရညီညွတ်ရေးဖော်ဆောင်ရေးကော်မတီကဝါနဲ့မိုင်းလားအဖွဲ့တွေကိုဖိတ်ကြားထားပေမဲ့ဒီနှစ်ဖွဲ့ကတော့တက်မယ်မတက်ဘူးဆိုတာအခုထိမဆုံးဖြတ်ရသေးပါဘူး။လောလောဆယ်မှာ NCA ခေါ်တနင်္ဂနွေလုံးအပြစ်ကရစေးရေးလက်မှတ်မထိုးသေးတဲ့ကြံအဖွဲ့တွေကိုလည်းဒီညီလာခံကိုဖိတ်ကြားဖို့ရှိပြီးလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကတော့အကုန်လုံးကိုမဖိတ်ကြားရင်တက်ရောက်မဲ့အခြေအနေမှာမရှိကြောင်းပြောဆိုကြပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကသတင်းပေးပို့လာပါတယ်။
ဟုတ်ကဲ့ပြည်တော်စုငင်းကြရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒူအိုကထဦးသိန်းစောခေါင်းဆောင်တဲ့အဖွဲ့ဟာဝါပြည်သွေးစည်းညွညွေးပါတီ UWSP နဲ့ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသလေးကအမျိုးသားဒီမိုကရေစီသွေးစည်းညွညွေးတပ်ဖွဲ့ NDAA ခေါင်းဆောင်တွေကိုပန်ဆန်းတဲ့မိုင်းလာမှာတွားရောက်တွေ့ဆုံပြီးလာမယ့်လမှာကျင်းပမယ့်ပြည်တော်စုငင်းကြရေးညီလာခံကိုတက်ရောက်ဖို့ဖိတ်ကြားခဲ့တာဖြစ်ပါတယ်ဒီဖိတ်ကြားချက်နဲ့ပတ်သက်ပြီးအထူးဒေသလေး NDAA အဖွဲ့ကအထွေထွေအတွင်းရေးမှူးဦးကြည်မြင့်ကအခုလိုပြောဆိုပါတယ
်ကျွန်တော်လာဖိတ်တာတော့မှန်ပါတယ်ဒါကျွန်တော်တို့ဆွေးနွေးနေကြတာပါအာဆုံးဖြတ်ချက်နဲ့ချတယ
်ဒီတွေ့ဆုံဆွေးနွေးပွဲမှာပဲတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ထိုးဖို့အစိုးရကိုယ်စားလှယ်ဘက်ကတိုက်တွန်းပေမဲ့ပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့တွေအားလုံးမပါဝင်တာကြောင့်လက်မှတ်မထိုးနိုင်သေးကြောင်းဆက်ပြောပါတယ
်အဲ့ဒီ NCA ကတော့မပြည့်စုံဘူးလေအလုံးပါဝင်တင်တာတယ်အနည်းဆုံးတော့အများစုပါဝင်ရမှာတကယ်အမှားကတော့တော်တော်များများမပါဝင်နိုင်ဘူးလေပါဝင်နိုင်ဘူးလို့ဆိုတော့အဲ့ဒါမျိုးမဖြစ်ဆောင်ဘူးတော့ကျွန်တော်တို့ဘလို့ဆယ်မထူနိုင်ဘူးပါ
ဦးသိန်းစောပါဝင်ပြည်တော်စုဝန်ကြီးဦးလာထုံဦးခမောင်စိုးရှမ်းပြည်နယ်ဝန်ကြီးချုပ်ဦးဆက်အောင်မြတ်ကာကွယ်ရေးဦးစီးချုပ်ယုံကဒုတိယဗိုလ်ချုပ်ကြီးရာပြည့်တရီကန်တိုင်းစစ်ဌာနချုပ်နဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်တိုင်းမှုတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာပန်ဆန်းမြို့မှာဒီလ19ရက်နေ့က UWSA ဒူအိုကထဦးရှောင်းမီလျံနဲ့ဒူအထွေထွေတွေ့မှုကျုပ်တို့နဲ့တွေ့ဆုံခဲ့တယ်လို့20ရက်နေ့မှာတော့မိုင်းလားမြို့ NDAA ဥက္ကဋ္ဌဦးဆိုင်လင်းဒူဥက္ကဋ္ဌဦးဆန်ပေရိုနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ် UWSA အဖွဲ့ကတာဝန်ရှိသူတဦးကတော့ပြည်ထောင်စုငင်းချမ်းရေးညီလာခံတက်မတက်ကိုမဆုံးဖြတ်ရသေးဘူးလို့ပြောပါတယ်
အကောကဘောဘကမစီဆွေးနွေးဖို့မရှိသေးဘူးဆွမ်သွားအကောမစီဘူးလေ
ဝါနဲ့မိုင်းလာအဖွဲ့ဟာ NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့ဖြစ်တယ်လို့အစိုးရကလက်မှတ်ရေးထိုးဖို့ဖိတ်ကြားပေမဲ့လက်မှတ်မရေးထိုးသေးတဲ့အဖွဲ့ခုနှစ်ဖွဲ့မှာအပါအဝင်ဖြစ်ပါတယ်။လာမယ့်ပြည်ထောင်စုငင်းချမ်းရေးညီလာခံကိုတော့ NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့12ဖွဲ့အနက်က10ဖွဲ့လောက်ကိုအစိုးရကဖိတ်ကြားဖို့ရှိနေကြောင်းမြန်မာငင်းချမ်းရေးစင်တာ MPC ကအကြီးတန်းအကြံပေးဦးလာမောင်ရွှေကပြောပါတယ်
။စိုးရရဲ့ policy ကတော့ကျွန်တော်တို့ pilot ဆိုထူရတဲ့15ဘွဲ့ရှိပါတယ်။အဲ15ဘွဲ့မှာ10ဘွဲ့ကလက်မှတ်ထိုးရပြီးသူတို့ကတက်ရောက်မှာဖြစ်တယ်။အဲကျွန်တဲ့ pilot ဆိုထားတဲ့ပတ်သက်မထိုးရသေးတဲ့အဖွဲ့5ဘွဲ့ရှိတယ်။အဲ5ဘွဲ့ကိုသိကြမယ်ဆိုရဲထိုးရတာရယ်။နောက်ထပ်ပေါ့လေကျွန်တော်တို့ဩဂလ6ရက်နေ့တော့အဲနာကောင်းဆောင်နေတယ်။ကျွန်တော်တို့ကတွေ့တယ်ကဒီ PSC ရဲ့ WNO ရဲ့ EDU ရဲ့3ဘွဲ့ကိုလည်းသိကြမယ်ဆိုတဲ့အဲ့ဒီမှာမျိုးတော့ဆိုရရဲ့ပေါ်လို့ပြနေတာနားလည်ပါတယ်
ဖိတ်ကြားမှုအသေးစိတ်ကိုတော့ညီလာခံကျင်းပရေးကော်မတီအဖွဲ့ဝင်တွေလာမယ့်လ9ရက်နေ့မှာဆွေးနွေးဆုံးဖြတ်ဖို့ရှိနေပါတယ်ဆယ်ဘွဲ့ကသာဖိတ်ကြားမယ်ဆိုရင်ပလောင်နဲ့ကိုးကန့်လက်နက်ကင်တပ်ဖွဲ့တွေပါဝင်မဲ့အခြေအနေမရှိပါဘူ
းကိုမိုးစိုးရဲ့သတင်းပေးပို့ချက်ပါခင်ဗျာတစ်ဆက်တည်းမှာပဲတိုင်းသားလက်နက်ကင်အဖွဲ့တချို့နဲ့အစိုးရကြားဇန်နဝါရီလဒုတိယဘက်မှာကျင်းပမယ့်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်မဲ့ကိုယ်စားလှယ်ပေါင်း900ကိုဒီလကုံနောက်ဆုံးထားရွေးချယ်နေကြပါတယ်အပြည့်ရထားတဲ့တိုင်းသားလက်နက်ကင်ကိုယ်စားလှယ်အရေးအတွက်ထက်အစိုးရလွှတ်တော်နဲ့တပ်မတော်ဘက်ကနှစ်ဆပုတ်ပြီးရယူထားတဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာဒဏ္ဍာရီမျှမှုရရှိရေးအတွက်စီမင်းစည်းကမ်းနဲ့ထိန်းညှိထားတယ်လို့တိုင်းသားလက်နက်ကင်အဖွဲ့တွေဘက်ကပြောပါတယ်အခုစတင်မဲ့နိုင်ငံရေးဆွေးနွေးပွဲကတိုင်းသားပြည်ထောင်စုကိုဖြည့်ရှင်းနိုင်လောက်တဲ့အထိခိုင်မာမှုရှိလာနိုင်မလားဆိုတာကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်
အပြည့်အတန်းရင်သာလက်နက်ကင်အဖွဲ့အစည်းတွေနဲ့မြန်မာအစိုးရကြားလက်နက်ကင်ပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်ဖို့အခြေလှမ်းစတင်လိုက်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုတော့လာမယ့်ဇန်နဝါရီလ12ရက်နေ့နေပြည်တော်မှာစတင်မှာဖြစ်ပါတယ်။ဒီနိုင်ငံရေးဆွေးနွေးပွဲတွေမှာအစိုးရတက်မတော်လွှတ်တော်ကိုယ်စားလှယ်တွေကအပြည့်အတန်းရင်သာလက်နက်ကင်ကိုယ်စားလှယ်တွေထက်ကိုယ်စားလှယ်ဥယျာဉ်နှစ်ဆရရှိထားပါတယ်။တိုင်းသာလက်နက်ကင်အဖွဲ့တွေဘက်ကတော့အရေးပါတဲ့ဆုံးဖြတ်ချက်တွေချမှတ်တာမှာစီးမြင်စီကန့်နဲ့ထိန်းချုပ်ထားတာကြောင့်ဒန်းတူအခွင့်အရေးရမယ်လို့မျှော်လင့်တဲ့အကြောင်းပိုအိုအမျိုးသားလွမြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ
်။ကျွန်တော်သုံးမွင့်ဆိုင်ကိုအခြေခံပြီးတော့မှဒီလိုစဉ်းစားခဲ့ကြတယ်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သို့တော်လည်းဒီနှစ်ပြောင်းလဲလာတဲ့နိုင်ငံရေးအခြေအနေအခင်းကျင်းတဲ့အောက်မှာဒီကျင်းလေကြတဲ့အခါမှာသူ့ဘက်ကိုယ်ပဲစိုးရိမ်ချက်တွေရှိကြတယ်။အဲ့လိုအခြေအနေအနေထားမျိုးအောက်မှာဒီကိုယ်စားလှယ်တွေရဲ့ရွေးချယ်တဲ့အရေးအတွက်တွေရတယ်။အဲ့လိုအခြေခံတဲ့အနေထားတွေလည်းဖြစ်သွားတာရှိပါတယ်။အဲ့တိုးတော်လည်းဘယ်နေရာမှာကျွန်တော်ပြန်ပြီးတော့ထိချုပ်မှုကတော့ဘယ်မှာပြန်ရှိလဲဆိုရင်ဆုံးဖြတ်ချက်ချတဲ့ mechanism ပေါ့။ဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာတော့အားလုံးအခြေလေညှိနှိုင်းဆွေးနွေးပြီးတော့မှအားလုံးအခြေလေမှာသဘောတူလို့ရတဲ့စနစ်မျိုးပေါ့လေ။အဲ့ဒါကိုအခြေခံရတာဖြစ်ပါတယ်။ဟုတ်။အဲ့တော့နောက်ဒီညီလာခံမှာအရေးကြီးတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့ကျူတာမှာမို့လေအရေးကြီးတဲ့ခေါင်းစဉ်ရက်တွေနဲ့ပတ်သက်ရင်တော့ဟိုမဲခွဲပုံခွဲနည်းယူတော့ဒါကတော့တိကျသတ်မှတ်ထားပါတယ
်။ဒီနိုင်ငံရေးဆွေးနွေးပွဲတွေမှာမူလကအစိုးရတရင်သားလက်နက်ကိုင်အဖွဲ့များနဲ့နိုင်ငံရေးပါတီများဆိုတဲ့အစုအဖွဲ့၃ခုကိုယ်စားလှယ်တွေနဲ့ဆွေးနွေးချဖို့ဆိုတာနဲ့စတင်ခဲ့ပေမဲ့2015ရွေးကောက်ပွဲမှာအတိုက်အခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရခဲ့ပြီးအစိုးရအဖွဲ့မှရောလွှတ်တော်မှပါကြီးစိုးမဲ့အနေအထားပြောင်းလဲသွားချိန်မှာတော့နိုင်ငံရေးဆွေးနွေးပွဲတွေမှာကိုစားပြုမဲ့အစုအဖွဲ့တွေကလည်း9ခုအထိဖြစ်သွားပါတယ်။အစိုးရအစုအဖွဲ့ဘက်ကနေအစိုးရလွှတ်တော်တက်မတော်ဆိုပြီးအစုအဖွဲ့၃ခု꿰သွားတာဖြစ်ပြီးကိုစားပြုခွင့်အရေးအတွက်ကလည်းတိုးသွားတာဖြစ်ပါတယ်။အဖြစ်ရထားတဲ့တိုင်းသားလက်နက်ကန်အဖွဲ့၈ခုကကိုစလေ150ခွဲတန်းရရှိချက်အချင်းတက်မတော်လွှတ်တော်နဲ့အစိုးရဘက်ကကိုစလေ300ရရှိထားပါတယ်။ဒါ့အပြင်တိုင်းသားခေါင်းဆောင်ကိုစလေတွေနဲ့ပါဝင်တဲ့ပါဝင်တိုက်သူကိုစလေတွေကိုလည်း၃ဒါဇင်လောက်စိတ်ကြက်ရွေးချယ်ခွင့်ရရှိထားပါတယ်။နိုင်ငံရေးဆွေးနွေးပွဲတွေစတင်ချိန်မှာတော့လက်ရှိအစိုးရနဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့စတင်ရမှာဖြစ်ပြီးအစိုးရသည်လွှတ်တော်သည်ပြောင်းလဲသွားချိန်မှာတော့လူသစ်တွေနဲ့အစားထိုးရမှာဖြစ်ပေမဲ့အနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ကိုယ်စားလှယ်သစ်တွေရထားတာမရှိသေးတဲ့အကြောင်းပါတီရဲ့ပြောခွင့်ရတဦးဖြစ်တဲ့ဦးထွန်းထွန်းဟိန်ကပြောပါဗျ။
အခုချိန်ပြီးတော့ကျွန်တော်တို့ကရထားပြန်မရှိပါဘူးခင်ဗျာ။အဲဒီစတင်ရှင်းလို့တော့ကျွန်တော်တို့ဒီ new look တော့เนี่ยကျွန်တော် new government ပေါ်လာလို့ရှိနေတာ new look တော့ new government ကစတိကြီးလို့ပါလိမ့်မယ
်အပြည့်ရထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေအစိုးရလွှတ်တော်နဲ့တပ်မတော်တို့ဘက်ကရွေးချယ်ထားတဲ့ကိုယ်စားလှယ်တွေစီရင်ကိုတော့အခုဒီဇင်ဘာလကုန်ပိုင်းမှာတင်ပြရမှာဖြစ်ပေမဲ့အခုချိန်ထိတော့ကိုယ်စားလှယ်တွေရွေးချယ်နေကြဆဲဖြစ်ပါတယ်ရှင
်မတ်တင်ကြီးတိုက်ရဲ့စူးစီးတင်ပြချက်ကိုနားဆင်ခဲ့ရတာပါအခုတခါတော့ចောင်းသားလှုပ်ရှားသူတွေနဲ့ပတ်သက်တဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်အမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမောက်လှုပ်ရှားမှုတွေကြောင့်ထိမ့်သိမ်းခံခဲ့ရပြီးဒီဇင်ဘာလ22ရက်နေ့ကမန္တလေးဗဟိုအကျဉ်းထောင်ကနေပြန်လည်လွတ်မြောက်လာတဲ့ရတနာဘုံတက္ကသိုလ်ကဘက္ကသကျောင်းသားတွေကိုကျောင်းကအနှံခွင့်မရဘဲကျောင်းကထုတ်ပေးထားတယ်လို့ပြန်လည်လွတ်မြောက်လာတဲ့ကျောင်းသားတွေကဆိုပါတယ်ဒီကျောင်းတွေနဲ့ပတ်သက်ပြီး VOA သတင်းတော်မအီးမာကသတင်းပေးပို့ထားပါတယ်
မန္တလေးအကျဉ်းထောင်မှာထောင်နှံ6လကြာခံခဲ့ရပြီးအင်္ဂါနေ့ကပဲပြန်လည်လွတ်မြောက်လာခဲ့တဲ့ကိုအောင်ဆန်းဦးကိုချစ်တူးနဲ့ကိုညံလင်းထက်တို့ကိုရတနာဘုံတက္ကသိုလ်ကကျောင်းတက်ခွင့်ညှင်းဆန္ဒခံခဲ့ရတယ်ဆိုပြီးပြန်လွတ်လာတဲ့ကျောင်းသားတွေကပြောဆိုခဲ့ကြတာပါဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘက္ကတအဖွဲ့ဝင်တွေဖြစ်ကြတဲ့ကျောင်းသားရေးလှုပ်ရှားသူ3ယောက်ဟာထောင်ကလွတ်ပြီးနောက်တရက်ဖြစ်တဲ့ဒီကနေ့မှာပဲ2015-2016ပညာသင်နှစ်အတွက်ရတနာဘုံတက္ကသိုလ်မှာကျောင်းသွားအပ်ချိန်မှာကျောင်းတက်ခွင့်မရှိတဲ့အကြောင်းတက္ကသိုလ်ဒုတိယပါမောခချုပ်ကခေါ်ယူအသိပေးပြောဆိုခဲ့တယ်ဆိုပြီးကိုအောင်ဆန်းဦးကပြောပြပါတယ
်ဒီနေ့ကမနေ့ကကျွန်တော်ထောင်အပ်တယ်ဗျာဒီနေ့ကျွန်တော်ကျောင်းသွားအပ်တယ်ကျောင်းသွားတော့ဒုတိယပါမောခချုပ်ကကျွန်တော်ကိုခေါ်ပြီးပြောတယ်နိုဝင်ဘာလ9ရက်နေ့ရက်စွဲနဲ့ကျွန်တော်တို့ဟိုကပို့ထားတယ်ပေါ့စာထုတ်ထားတယ်ပေါ့တောင်းအမင်းတို့ကျောင်းထုတ်ထားဆိုရဲကြကျွန်တော် ID 9ရက်နေ့ဟိုကနိုဝင်ဘာ9ရက်နေ့ရက်စွဲနဲ့ထုတ်ထားတယ်ပေါ့ကျွန်တော်တို့ကျောင်းဟိုကဆက်တော့ကျောင်းထုတ်ထားတဲ့အကြောင်းဒီနေ့ကျောင်းကလက်ခံလို့မရဘူးပေါ့ဒီလိုကြောင်းအကျဉ်းကြောင်းအတနာခံစားပင်ပေါ့။ဒါဆိုရင်ကြောင်းကအပြည့်အထည်စဉ်းစားပင်ပေါ့။တခုရှိတာကဘာလို့လဲဆိုတော့ကျွန်တော်တို့ကိုဒီမှာ9ရက်နေ့ဆိုရင်ထုတ်ပြီးကျွန်တော်တို့အိမ်တွေပို့ထားတယ်ပြောတယ်။ဒါပေမဲ့အိုက်စာကျွန်တော်တို့ဒီမှာရောင်းမပါဘူး။ဟုတ်ချက်ပါကြည့်လို့ဆိုတော့ကျွန်တော်တို့မနေ့ကမဆက်မီနေနေကျွန်တော်တို့ကြောင်းအပ်တာနဲ့နောက်ဆုံးရက်ဖြစ်နေတယ်။အဲ့ဒါကြောင့်မလို့ ့ဒီကြက်ကအချိန်ကဘယ်လောက်မှမရှိတော့ဒီကြက်ကမလို့ဆိုင်အတနာခံတာပြင်ကျွန်တော်ကတော့အတနာခံတာမပြင်နိုင်ဘူးဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံပြည်ညာရေးဆွေးနွေးကအတနာခံမှာအတနာခံတာပြင်မှာမနက်ကဒီနေ့ကတရားခွင့်ရမှာလား။ကျောင်းသား၄ယောက်ပြကျွန်တော်အောက်ဆုံးရေချီတူးရေငန်းနေတဲ့နိုင်ရွေရေ၄ယောက်ပြ။နိုင်ရွေရေဟိုတုန်းကမလို့သိကျန်နေကြတယ်ခဏ
။အမျိုးသားပညာရေးဥပဒေပြုပြင်ပြောင်းလဲရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးမန္တလေးရတနာဘုံတက္ကသိုလ်ကနေဖမ်းဆီးခံခဲ့ရတဲ့ကျောင်းသား၄ဦးရှိခဲ့ပြီးအဲ့ဒီထဲကတဦးဖြစ်တဲ့ကိုနိုင်ရွေကတော့ထောင်နန်း၉လမပြည့်သေးတဲ့အတွက်ထောင်ထဲမှာပဲကျန်နေသေးဖြစ်ပါတယ်။လွတ်မြောက်လာတဲ့ကျောင်းသား၃ယောက်ကတော့ဒီဇင်ဘာလ24ရက်နေ့ကြာသာပြင်းနဲ့နောက်ဆုံးထားပြီးတော့ကြောင်းအရမှာဖြစ်တဲ့အတွက်ကြောင်းတက်ခွင့်မရဘူးဆိုရင်လူ့အခွင့်အရေးကော်မရှင်ကနေအစဉ်အဆက်တိုင်ကြားမှုတွေဆက်လုပ်သွားမယ်လို့ဆိုပါတယ်
။ဟိုအမှန်ကန်ခါလာမတင်ဘူး။ကြောင်းကိုကျွန်တော်ကြောင်းကလက်ခံလို့ကျွန်တော်တို့စောက်လာတင်တယ်။ဒါလက်ခံတာလက်မခံတာသူ့ရောအပိုင်းနဲ့လက်ခံရင်ကျွန်တော်တို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကိုတိုင်တယ်။အစဉ်အဆက်ဆက်တိုင်ကြားသွားမယ်။ကျွန်တော်ရဲ့ပညာတင်နာခွင့်ကျွန်တော်ရဲ့အခွင့်အရေးကိုစိတ်တင်တဲ့အတွက်ကျွန်တော်တို့မှာသူ့တို့မတရားပြင်တဲ့6လစာခံတယ်။ဒီ6လကိုကျွန်တော်တို့ပြည်ထောင်နဲ့ကြားခံပြီးဒီကကျွန်တော်တို့မှာဘာပြင်းမှမရှိတော့လို့ယူဆရတယ်။ဘာပြင်းမှမရှိတော့လို့ယူဆရတဲ့ဒီတရားကိုဆက်ပြီးတော့ဒီလိုစဉ်းစားတင်ကြားကိုထုတ်ကြလား။ဘာပြင်းဖြစ်တယ်လို့ကြောက်မှာဖြစ်တယ်ကနှစ်ခုဖြစ်သွားပြီ။ဟောင်းနဲ့ကြားခံတယ်၊တင်ကြားတင်ကြားကိုလည်းပြစ်ခံရတယ်။ဒီမောင်နိုင်ငံနာခဲ့တဲ့ကျောင်းသားတွေကလမ်းကိုလွတ်လာနေပြီ။ဆောင်းဆက်ကပြီးတော့ဒေဝနာတော်တို့ပြောတာလည်းပါတယ်။ကျောင်းသားတွေကိုဟိုဖမ်းမရှိဘူး၊အေးနေနေပြီ။နောက်တစ်ချက်ကဒီကျောင်းသားရုပ်ရှင်တွေကတော့ဖြစ်ခဲ့တဲ့တောက်ထုတ်ခဲ့တဲ့ကျောင်းသားတွေကိုလည်းပြန်ပြီးတော့လက်ခံမယ်လို့သူပြောခဲ့တယ်။ဒီဒီလိုတော့ဒီအချင်းချင်းအချင်းချင်းအချင်းချင်းချက်ချက်ကိုချိုးဖောက်နေတယ်ဒီကကြောင့်မလို့ဒီမန္တလေးလူခွင့်ကိုမစင်လို့တင်ပြမယ်ဒီကလိုရတာအားလုံးကိုဆက်ပြီးလှုပ်ဆောင်သွားမှာလို့ဒီပြောချင်ပါတယ
်သူတို့တွေကိုတော့ပြီးခဲ့တဲ့ဇူလိုင်လတုန်းကပဲအာနာပိုင်တွေကဖမ်းဆီးတာခံခဲ့ရပြီးကိုအောင်ဆန်းဝပါဝင်ចောင်းသား၃ဦးကိုတော့ပုံမှန်78ပုံမှန်143နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန် 905 ခခွေးအမှုတွေနဲ့ထောင်နဲ့6လစီချမှတ်ခဲ့တာဖြစ်ပါတယ်ရှင်
ပြည်ဝသတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။သောရရှင်များခင်ဗျာ။ဆောင်းနှင်းမွေးနေကြမြူကိုးတွေဝေနေတဲ့မကြခင်ရောက်လာတော့မဲ့ခရစ်စမတ်ဂါလာအတွက် VOA ကတေးသချင်းလက်ဆောင်ပါလိုက်ရပါတယ
Flash
ရစ်စမတ်နဲ့နှစ်သစ်ကူးကာလမှာသောရရှင်တွေငြိမ်းချမ်းပျော်ရွှင်ကြပါစေလို့ဆုတောင်းလိုက်ရပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မာစနိုရင်ည9နိုင်ခွဲရှိပါပြီ။ VOA ရဲ့ဗုဒ္ဓနေ့ညပဲအစီအစဉ်တွေကိုည10နိုင်အထိလိုင်းနိုမီတာ25 kilohertz 11965လိုင်းနိုမီတာ32 kilohertz 9329လိုင်းနိုမီတာ58 kilohertz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာတခွင်ကဏ္ဍနဲ့အတူဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်တင်ဆက်တဲ့အခါမှာ
ကျွန်တော်တိုင်းဒီမှာတာဝန်မဲ့မှုကတကယ်ကိုတရားဝင်အစဉ်လာတရားဖြစ်နေပြီ။ဘယ်ကိစ္စဖြစ်ဖြစ်ဘယ်တော့မှတာဝန်မယူဘူး။နော်အဲ့ဒါကို
မကြားခင်မှာနားဆင်ရဖို့ရှိပါတယ်။အခုတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်မှာတော့နိုင်ငံတော်သမ္မတတာဝန်ထမ်းခဲ့သူအတွက်လုံခြုံရေးဆိုင်ရာဥပဒေကြမ်းနဲ့ပတ်သက်တဲ့ဝေဖန်သံတွေနိုင်ငံရေးပြင်ဆင်မီဒီယာတွေကြားမှာပြန်ပေါ်လာတဲ့ဖိုးတခိရဲ့သတင်းဓာတ်ပုံတွေအကြောင်းကိုတင်ဆက်ထားပါတယ်။မအိန်ခိုင်ဦးကရေးသားတာပြီးဦးဆန်မိုးဝေကအကူအညီတင်ဆက်ထားတာပါ။
နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့တဲ့သူတွေအတွက်လုံခြုံရေးဆိုင်ရာဥပဒေကြမ်းကိုပြည်သူ့လွှတ်တော်မှပြည်ထောင်စုဝန်ကြီးဌာနကတင်သွင်းခဲ့ပြီးတဲ့နောက်မှာတော့ဒီသတင်းဟာပြည်သူတွေကြားမှာပြောဆိုဝေဖန်မှုတွေဖြစ်ခဲ့ရပါတယ်။ဒီဥပဒေကြမ်းကိုပြည်ထောင်စုဝန်ကြီးဌာနကရေးဆွဲခဲ့ပြီးဥပဒေမှာတော့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးအတွက်ကိုယ်ရံတော်တယောက်ခံထားခွင့်နဲ့နေအိမ်နဲ့ပြင်ပကိုသွားလာတဲ့အခါမှာလုံခြုံရေးအဖွဲ့ရဲ့စောင့်ရှောက်နဲ့သွားရမယ်ဆိုပြီးတော့ပြဋ္ဌာန်းထားပါတယ်။ဒီကိစ္စအပြင်နိုင်ငံတော်သမ္မတတက်တန်းကာလမှာပြုလုပ်ခဲ့တဲ့ကိစ္စတွေအတွက်တရားစွဲဆိုခွင့်မရှိဘူးဆိုတဲ့အချက်ကဥပဒေပညာရှင်တို့ကလက်မခံနိုင်တဲ့အရာဖြစ်နေပါတယ်။ပြည်သူတွေကရွေးကောက်ခံထားရတဲ့သမ္မတအနေနဲ့သမ္မတတာဝန်ထမ်းဆောင်ချိန်မှာတော့တရားစွဲဆိုတာမျိုးကိုတမ်းမြစ်တာလက်ခံပေမဲ့သမ္မတတက်တန်းအပြီးမှာတော့တရားစွဲဆိုခွင့်ဆိုတာကိုမရှိစေရဘူးဆိုတာကတော့တရားဥပဒေကိုကျော်လွန်ရာရောက်တယ်လို့ဝေဖန်ခဲ့ကြပါတယ်။ဒီလိုတရားဥပဒေမျိုးဟာမြန်မာနိုင်ငံမှာတခါမှမရှိခဲ့ဘူးလို့တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကသူ့ရဲ့အမြင်ကိုအခုလိုသုံးသပ်ပြောဆိုပါရစေ
။မြန်မာနိုင်ငံရဲ့အဆက်ဆက်ပေါ့နော်လွတ်လပ်ရေးရပြီကနေပြီးတော့အခုဒီအဲ့ဒီဥပဒေတခါမှမနိုင်မှာမရှိခဲ့ဘူးလို့နော်။အဲ့တခါမှဒီလိုဥပဒေမျိုးသမရကိုကာကွယ်တဲ့ဥပဒေမျိုးဆိုတာတခါမှမရှိခဲ့ဘူး။သမရကိုတရားမစွဲရဘူးဆိုတဲ့ဟာလေတာဝန်ထမ်းဆောင်သေးတာဥပဒေရတရားစွဲလို့မရတာတာဝန်ထမ်းဆောင်ပြီးရဲ့နောက်ပိုင်းမှာအကာအကွယ်ပေးတဲ့ဥပဒေမှာမြန်မာတမိုင်းတစ်လျှောက်မှာမရှိဘူးနော်။နောက်တစ်ခုကဘုညိုးမူကြီးတန်းရွှေရစစ်အာဏာသိမ်းတဲ့ခေါင်းစစ်အာဏာသိမ်းတဲ့ခေါင်းဆောင်တွေကလို့သူတို့ကကြောက်ပြီးတော့ဟလာနှောက်ရှေ့ခြေကောင်တွေမှာသူတို့ကိုအေးမြီပါဘူးလို့ပြောတဲ့ဥစ္စာကအာဏာသိမ်းထားတဲ့လူကစစ်တမ်းကိုကြောက်လို့သူကပြတ်ဆန်းတာကတော့ဒါမဆန်းဘူးလေ။ဒါပေမဲ့လို့ပြည်သူလူထုရွေးချယ်တင်ရောက်ပါပါတယ်သူကတမလားကအင်မတန်ကြောက်နေတာတော့အနာဝန်တဲ့ပုံကောင်အဲပြည်သူလူထုရွေးချယ်တဲ့သူကတော့ကြောက်ရှာမလို့ဘူးလေ။အဲ့ဒီလူညိုရေးအဆောင်တယောက်ထားမယ်သွားဆိုတဲ့ဥစ္စာကိုထောက်ခံတယ်။လူညိုရေးအဆောင်အဖွဲ့လိုက်အိမ်တော်မှာဆောက်လူညိုရေးယူမယ်ပြီးတော့အဲ့လူညိုရေးအဆောင်တွေကတမလားသွားတဲ့အခါမှာလိုက်မယ်ဆိုတာကိုလုံးဝဆန့်ကျင်တယ်မဖြစ်သေးဘူး။နောက်တစ်ခါဥပဒေဒီတမလားကိုကင်းလို့ခွင့်တမလားပြီးတဲ့အခါမှာကင်းလို့ခွင့်ပေးရမယ်ဆိုတာလုံးဝမဖြစ်သေးဘူး။ဆရာမထောက်ခံဘူး။အရှုပ်ချရတာ
တရားလွှတ်တော်ရှင်းနေဥကြည်မြင့်ဖြစ်ပါတယ်နောက်ထပ်လူများစိတ်ဝင်စားနေတဲ့သတင်းကတော့နိုင်ငံရေးပင်စင်ကိစ္စပါဒီပင်စင်လက်စားဟာကြက်သိန်း30ခန်းအထိတလုံးတစ်ခဲတည်းဖြစ်တာကြောင့်အခုဖွံ့ဖြိုးဆဲနိုင်ငံတစ်ခုအတွက်အဆမတန်များပြားနေပါတယ်ဒီကိန်းကနန်းနဲ့ပတ်သက်လို့ပြည်သူတွေကတာမန်ပြည်သူဝန်ထမ်းပင်စင်စားတွေရဲ့လက်စားတွေနဲ့နှိုင်းယှဉ်ဝေဖန်ခဲ့ကြတာလည်းဖြစ်ပါတယ်အခုပတ်မှာတော့နိုင်ငံရေးပင်စင်ကိစ္စကလူများစိတ်ဝင်စားနေကြတဲ့သတင်းတစ်ပုဒ်ဖြစ်နေပါတယ်နောက်ထပ်တင်ပြခြင်းတဲ့သတင်းကတော့အခုတစ်ပတ်မကုန်ခင်မှာ7 day သတင်းစာမှာဖော်ပြခဲ့တဲ့ဖိုးတခိဆိုတဲ့ကရင်ပြည်နယ်ကဖအံမြို့အနီးဂျမ်းရွာအနီးကကရင်ရတိတရအကြောင်းဓာတ်ပုံတွေကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာဖော်ပြခဲ့တဲ့အကြောင်းဖြစ်ပါတယ်။ဒ ဒီသတင်းကအရင်ကသတင်းဌာနတချို့ကသတင်းဆောင်မှအဖြစ်ဖော်ပြခဲ့ပြီးမှတော့လူများစိတ်ဝင်စားတဲ့သတင်းလည်းဖြစ်နေခဲ့ပါတယ်အခုတခါမှာတော့ဖိုးတခိရဲ့မွေးနေ့ပွဲအခမ်းအနားကိုဓာတ်ပုံသတင်းကတွားပြီးတော့ရိုက်ခဲ့တာဖြစ်ပြီးဓာတ်ပုံတွေရုပ်ပုံတွေကလူစိတ်ဝင်စားစရာဖြစ်ခဲ့ပါတယ်ဖိုးတခိကိုလာပြီးတော့အယိုးသေးပေးနေကြတဲ့ပုံတွေလှူဒန်းနေကြတဲ့ပုံတွေနဲ့အရင်ကတည်းကဖိုးတခိအကြောင်းသတင်းဆောင်မှတွေရေးသားနေတာတွေရှိတာကြောင့်အခုလိုခက်ကြီးမှခေနောက်ပြန်ဆွဲတဲ့ယူဆတွေနဲ့ကျင်လည်နေတဲ့အဲ့ဒီရွာကဖိုးတခိအကြောင်းကိုလူတွေကပဟေရီနဲ့မေကွန်းထုတ်ခဲ့ကြပါတယ်။အခုလိုကိစ္စကိုသတင်းဌာပုံတွားပြီးတော့ရပ်ယူခဲ့တဲ့ 7 days သတင်းဂျာနယ်ရဲ့ဌာပုံသတင်းတော့ကိုဆိုင်စော်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ
။ဟုတ်ကဲ့ဒီဖိုးတခိစီတွားတဲ့ဒီခက်ခဲတော့ကျွန်တော်တို့ဒီဖိုးတခိအကြောင်းကိုတော့အရင်နှစ်တည်းကလည်းဒီတိုင်းမှာပါဘူးလို့ပါဘူးတော့ဆောက်သွားတဲ့ချိန်မှာတကယ်လင်းမလျောက်ကျေးဇူးတင်ပါတယ်။ကျေးဇူးတင်တော့ဒီကအဲ့မှာဟိုပိုလိုကင်းနယ်ဒီပေါ့။ရန်ဥပဒေဖြစ်တဲ့သုံးမှတ်မရေးသူတွေနဲ့ဆက်သွယ်ကြည့်လိုက်တော့မီဒီယာသမားတွေဆိုလို့ရှိရင်အလားမခံတဲ့ပုံစံမျိုးပြောတော့ဒီကကျွန်တော်တို့ကိုယ့်ဘက်ကိုကိုယ့်ချင်းနဲ့ကိုယ့်အစီအစဉ်နဲ့ပူပေါ့ဒီကကိုဝင်ပြီးတော့ရိုက်ကြလင်းယူကြလို့ပြောရတဲ့တော့ကိုယ့်ဘက်ကိုတော့နည်းနည်းရစ်ချင်းပြီးတော့သွားကြရတာပေါ့။အဲတချို့ကတော့လာပြောတယ်ပါ။ဘာပြောမှမသိဘူးသူတို့ကပြင်ပါလာနဲ့ပြောတယ်။ကျွန်တော်ကလည်းပြင်ပါလာနားမလဲတော့အော်ကျွန်တော်တို့ဒီမှလူပြန်ပြောတဲ့အခါကျတော့ဟိုကြားရအောင်အမဒါမပေါ့ဘူးပေါ့ဗျာအဲ့လိုဖြစ်သွားတယ်ပေါ့သားကြလေဆိုတော့ကျွန်တော်အရင်ပြောရရင်တော့ဒါကျွန်တော်တို့ဒီတိုင်းသားဒေသတွေနဲ့အပြည့်အဝနေတဲ့ဒီဒီမလူတို့ကတော့ဒါတော့ထူးခြားတဲ့ကိစ္စပြဟိုကျွန်တော်မသိတဲ့ delay တစ်ခုဒါမှမဟုတ်ရိုးရရဖြစ်ဖြစ်အထူးခြားတဲ့ဥပဒေတွေတိလိုက်ရတယ်အဲနောက်ပြီးတော့ဟိုအကြောင်းကိုကျွန်တော်မြင်ဘူးသူ့ကိုသူ့ကိုကြောက်ဘူးတကယ်တော့ဒီလောက်ဆုံးအောင်တောင်းဆုံးအောင်မမြင်ဘူးဒါနဲ့ကျွန်တော်ရိုက်ခဲ့တဲ့ဟာတောင်းတော်တော်များများဆုံးတယ်ตรงเนี้ยแต่ทีวีส่งนี้บ้านเราเนี่ยตลอดเนี่ยที่ได้ด้วยตรุษีเนี่ยมาอ่ะเนี่ยปะทะไปแล้วโหทุกอย่างขึ้นได้ด้วยกูดีกว่ามายังตึงได้อยู่ใช่มั้ยครับ
ฎับปုံตะเน่นอกกูไซส์สอဖြစ်ပါတယ်ခင်ဗျာနောက်ဆုံးအနေနဲ့ဒီတစ်ပတ်ထဲမှာရုပ်ရှင်ဒါရိုက်တာ1ရဲ့မင်္ဂလာသတင်းဖိုးတခိပေါ်ခေဟောင်းလူသားရဲ့အကြောင်းနေနဲ့တမရကိုတရားစွဲခွင့်ရှိမရှိဆိုတဲ့ကိစ္စတွေကအငင်းပွားစရာသတင်းတွေကိုလူများစိတ်ဝင်စားဖြစ်နေကြတယ်ဆိုတာကိုတင်ပြရင်းဤကုန်းချုပ်လိုက်ရပါလေ
။မိုင်းအိမ်ခံဦးရဲ့မြမမီဒီယာမြင်ကွင်းကိုတင်ဆက်ပြီးမှာတော့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်ပဲဖြစ်ပါတယ်။မြမတယန်စာတကြောက်စင်းမျိုးကိုဘလူးတွေဝင်စားတယ်လို့အလူရဲ့ဝင်ဆွဲနေတဲ့ကိစ္စနဲ့ပတ်သက်ပြီးဒီတယန်စာတဓမြမှုကြီးကိုဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ဆိုတဲ့မန္တန်ကြီးသုံးရက်ပူးပေါင်းဟန်တာနိုင်မဲ့အခြေအနေဘလောက်ရှိပါသလဲလူအခွင့်ရေးရှိနေဦးသိန်းတန်းဦးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြအောင်တို့နဲ့အတူဦးကျော်စံသားကဆွေးနွေးတင်ဆက်ထားပါတယ
်ပထမဦးဆုံးအနေနဲ့ပြည်သူလူထုကိုကိုးစားပြုနေကြတဲ့လွှတ်တော်200လုံးရဲ့ကိုယ်စားလှယ်တွေရဲ့ခန်းစားချက်ကိုအကြမ်းမြင့်ကျွန်တော်သိကျင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဦးဖုံးမြအောင်ပြောပါခင်ဗျာ
ပြည်ကျတဲ့ဇမတ်လောက်ကတစ်ချက်ကြီးများအဲ့တော့ကိုယ်တိုင်ဥခက်တဲ့ငံကလေးရောဒီကိစ္စကိုကချင်းချင်းဆောင်ရွက်ပြီးဖို့ဆိုပြီးတော့တော်တော်ကြည့်နေအတွက်တော့ကိုယ်တိုင်တွေးလိုက်ရတယ်အဲ့ဒီနေ့ဒီကံကဥပ္ပေမှာသမရကိုယ်လည်းနေပါပဲကျွန်တော်တို့ဒီကိစ္စရဲ့လူသားလူတော်မှာဒီတက်မှုတွေဒုတိယဝန်ကြီးကတော်တော်မှလာရှင်းပါတယ်အတိအကျကအဲ့ဒီမှာတရားဥပဒေစိုးမိုးမှုကြည့်ဘူးလူမျိုးစားလည်းသူတို့မသိနိုင်ဘူးခြားခါလည်းမသိနိုင်ဘူးဆိုတော့ပြောတယ်ဒါနဲ့တော့ပြည်လုံးကဘာလို့ဒီလိုခုပြရတဲ့လို့ဆိုကျွန်တော်တို့ကအစိုးရကဒီကိစ္စပတ်သက်လို့ထားပြတယ်အခုကျွန်တော်တို့2016ခုဘတ်ဂျက်ကိုဆွဲရတယ်ဘတ်ဂျက်ချင်းမကောင်းဘူးဒီတစ်ခါတော့ဈေးနဲ့ဘာသာကိုဈေးနဲ့ကြရတယ်ဆိုမှသူကဘယ်များအားလို့ဒီဝဲကမှဒီချောက်ကူးတော့ကောင်းဘူးဒီဘယ်လိုလုပ်မဖြစ်ဘူးတော့ခွင့်ပြုတယ်တစ်ခါတော့ချောက်ကူးတော့ကောင်းမှာပါဖြစ်နေတဲ့သူကြီးအရင်ကတော့မကောင်းတော့ဘူးအခုလည်းတော့ဒီကမှဆက်ကြည့်ရတယ်ဒီလိုပတ်ကိုကျူးရတယ်အဲ့ဒါပဲအဲ့ဒါကိုဝင်ရချင်းနဲ့မှာတယ်ဆက်ကြည့်ရတယ်ဒီ KI နော်လို့ပြီးတော့အဲ့မှာတစ်ကြိမ်ပေါက်တယ်အဲ့မင်းတို့ကိုယ်ကကောင်းဆိုင်ယူတူရတယ်။ဘာလို့ problem လာပြီ။ဘယ်လိုလုပ်ကြည့်မင်းတို့ဆက်ပြီးဝီရှုံနဲ့ဒီလိုတက်လိုက်ဆိုပြီးတော့အဲ့တော့တော်ပြီလောက်ကဒီတူနဲ့ပေါင်းရတယ်။ကိုယ်ကလည်းကြောက်တယ်၊ကိုယ်လည်းကြောက်ရ။တော့တော်ပြီရတဲ့ဆုံးလုံးကြရတဲ့ဆံလုံးကအဲ့လိုအဲ့လိုအချိန်ရတော့ဟောကိုချင်းချင်းကြီးရတော့ဘယ်တော့မှတော့မရဘူးဖြစ်နေတာပါ။ရိဖြစ်နေတာ
။ဦးသိန်းတန်းဦးခင်ဗျာကဦးဖုံးမီအောင်ပြောတဲ့အထက်မှာစက်ပြက်စရာအကောင်းဆုံးအကြရတဲ့ချက်ကတော့တရားဥပဒေစိုးမိုးမှုမရှိဖြစ်နေပါတယ်ဆိုတာအစိုးရကိုယ်စားလှယ်ကိုယ်တိုင်ကဖြေတယ်ဆိုတော့ဆရာဘယ်လိုနားလည်ရမလဲ
ပုံမှန်လေးလေးပြောရရင်တနိုင်ငံလုံးအတိုင်းအတာနဲ့ဘာတွေဖြစ်နေလဲဆိုတာကိုပုံမှန်လေးလေးဝန်ခံလိုက်တယ်လို့ပဲကျွန်တော်တို့ယူဆမှာပါပဲခင်ဗျာဆိုတော့ကျွန်တော်တိုင်းပြည်မှာတရားဥပဒေမစိုးမိုးတာကြားပါပြီဆိုတော့အစ်စ်ကို260လောက်တော့ရှိနေခဲ့ပါပြီအခုတော့ပြောင်းဝန်ခံတာပေါ့နော်ကုလီဖြစ်ခဲ့တဲ့ကိစ္စရတယ်ဗျာအဲ့လိုတရားမဲ့လုခဲ့ကြတာဟို တဆိုင်ရကချင်းမီနဲ့ဝင်းကျုပ်ကဒီမီလေးတူတာဒီလိုတူနေတာမသိဘူးလို့ဆိုတာကျွန်တော်တိုင်းမှာတာဝန်မဲ့မှုကတကယ်ကိုတရားဝင်အစဉ်လာတရားဖြစ်နေပြီဘယ်ကိစ္စဖြစ်ဖြစ်ဘယ်တော့မှတာဝန်မယူဘူးနော်အဲ့ဒါဟိုအဲ့လိုလက်လွတ်တပယ်ပဲဖြေကြတာဒီတစ်လုံးနဲ့ဒီတရားဥပဒေစိုးမှုမရှိဘူးဆိုတာကတော့အပန်းတိုင်းပြောရရင်တော့ပွင့်ပွင့်လင်းလင်းနဲ့တနိုင်ငံလုံးမှာဖြစ်ပေါ်နေတဲ့အနေအထားကိုဝန်ခံလိုက်တာဖြစ်တယ်လို့ပဲကျွန်တော်ယူဆပါတယ်
ဟုတ်ကဲ့အဲ့တော့ကျွန်တော်ဘယ်လိုဆက်ပြီးတော့ရှေ့တိုးလောက်ရမလဲဆိုတော့လွှတ်တော်ကိုယ်စားလေးပြည်သူကိုစားပြုထားတဲ့ပုဂ္ဂိုလ်တွေကဘယ်လိုရှိကိုဆက်တိုးကြမလဲခင်ဗျာဤရောဒီကိစ္စနဲ့ပတ်သက်ပြီးတော့
အထူးကြတာ KNL ရောနောက်ခုဝါဝါဒီဘက်ကသမားတက်ကအနိုင်မဆက်ဘူးဘာလို့လဲဆက်တာလဲ KNL ရောဝါဝါလဲသူတို့ဆက်တယ်လို့ပြောတယ်ဆိုတော့ကျွန်တော်သိတယ်ကောဒီဖြစ်တာအားလုံးရောမလို့မရဘူးအထူးကြီးလွှတ်တော်ကိုယ်စားလေးပါလေကျွန်တော်ကပြောချင်တာအဲ့ဒီဒေသဆိုင်ရာအုပ်စုရေးဖွဲ့ရည်ကြီးတော့ရေးလို့ KNL ရည်ကြီးပြောတယ်ကိုရကိုအေးသေးလေးမျိုးရှင်ဟလာဒီလိုဒီလိုပဲအထုံးလာကြတယ်မသိဘူးဆိုအသက်ခံနေတယ်နော်အဲ့တော့အဲ့ဒီတော့ရှိတဲ့ဒီအရေးနဲ့အုပ်စုရဲ့ဒီကလည်းဒီအနေနဲ့တစ်ဖက်ကြောက်တယ်တစ်ဖက်တည်းပြီးတော့လက်ကြည့်တယ်နောက်ဖြစ်တဲ့ကလည်းဒီကဘလွားမှုလည်းပြီးခဲ့တဲ့တစ်ချက်ကတော့ဒီသာသာတစ်ဖက်ကအခြေခံရဲ့ဆိုးရိမ်တွေမှာအဲ့ဒီမာရတ်ကတည်းကလည်းတော့ပေါ်ကြလိုက်ကြည့်တယ်အဲ့တော့တစ်ဖက်ကပြောလို့ဒီကလည်းတောင်းလို့မဖြစ်ဘူးသူခဏလို့ကြောက်တယ်ခဏလို့စက်ထားတယ်တူတယ်ရေလည်းအသက်ခံရတယ်ပေါ့နော်အဲ့တော့အခုခံယူနေနေတော့အဲ့ဒီအချိန်လေးနဲ့အချိန်ကောက်ကြည့်ပြီးတော့အဲ့ဒီဘယ်လိုလုပ်ရလဲသူရောက်နေတာကြာအဲ့ဒီနေရာအဲ့ဒီနေရာဥစားကြည့်နေရလဲမဟုတ်ဘူးဘာလို့ဒီကောင်ကယူတယ်ကမကရဲ့ဒီရှင်ရဲ့ဒီနေရာဖြစ်နေ
ကွာအောက်ခြေဝန်းန်းတွေပေါ့သူတို့ကြောက်နေရတယ်ဆိုတာအထက်အာဏာပိုင်တွေကတရားဥပဒေနဲ့မလုပ်နိုင်ဘူးလားဒီကိစ္စကိုဆရာဘသူတွေနဲ့ဆက်သွင်းနေရကျွန်တော်တို့သိရဆိုတာဘသူတွေလို့ဆရာအကြံဉာဏ်ပြောလို့ပါလဲ
ခင်ဗျာဟုတ်ခင်ဗျာတို့ဝါလို့အပိတ်နေတယ်ဘသူလဲဆိုတော့ဒါတစ်ဖက်နဲ့တစ်ဖက်နဲ့ညာအပိတ်နေတော့ဟုတ်ကြာ
အဲ့တော့တစ်ဖက်နိုင်ငံကိုကြောက်နေရတာပေါ့အဓိကအဖြစ်ကတရုတ်ကပြောကားရောမလုပ်နိုင်ဘူးဆိုတဲ့သဘောလား
မဟုတ်ဘူးဒီကမှလည်းမြန်မာနိုင်ငံရဲ့မှာဒီတရုတ်နဲ့ကမ္ဘာကြီးတိုက်ခါတွေကအခုလိုရှိနေကြတမနာလို့ဆိုတာတရုတ်ပြည်ရုပ်စုခိုးတော့ဒီကိုယ်ကိုယ်ကိုစပါးပြန်ပက်ရတယ်ဗျာအဲ့ဒီကခဏလေးသဘောပေါက်ဘူးအဓိကမြန်မာနိုင်ငံကြီးကဒီစစ်ကမ်းတော့တချို့ပြည်ကတည်းကသူမသိမနိုင်တော့ခင်ဗျတော်ပြီ
ဟာအဲ့တော့အမိမျိုးကိုတလက်မအထီးမခံဘူးဘာညာဆိုရဲအလကားပဲပေါ့ဆရာတင်တော်သိကျင်တာကအဲ့တော့စောစောကပြောတဲ့အာနာရှင်နဲ့လွန်တင်တဲ့ခရိုနီတွေစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေရောဘလောက်ပါဝင်နေပါလဲဒီထက်မှသူတို့ကတော့မပါဘူးလားအဲ့တ
ော့ဘယ်တော့မှပြောတာဖြစ်ပြားဒီဘောကောက်ကိုအခက်ကြီးတော့မနေကြပြောတယ်ကျွန်တော်တို့မလုပ်ချင်ဘူးအဲ့ဒီနေရာလေကျွန်တော်အသက်ကိုခက်ရထုတ်လို့ပြောနေရတာလေဒါမှမဟုတ်တစ်ဆက်ကလည်းဒီဖိုးကဖိုးကဒီနေ့ဘောရုံကိုပြုတ်တာအဲ့လိုလုပ်တယ်နောက်ဘူးရှင်ကလည်းပတ်သက်နေတဲ့ဒီကျောင်းကြီးကဒီဘောရုံကိုပြုတ်ရအောင်လုပ်တယ်
ဟုတ်ကဲ့ဒါကတော့ရုပ်ပြက်စင်ပြက်ဖြစ်လွန်ပါတယ်ဦးသိန်းသံဦးဘယ်လိုသဘောရပါလဲခင်ဗျာဘိုးဘက်ကချင်းချောက်ပြီးတော့အသက်အန္တရာယ်ကြောက်လို့ဘာမှမပြောရဘူးဆိုပြီးအောက်ခြေအာဏာပိုင်တချို့ကပြောတဲ့ကိစ္စကိုကျွန်တော်လက်ပိုက်ကြည့်နေရမလားခင်ဗျာရော
ကျွန်တော်ကတော့ရအဲ့ဒီဟာဟိုအချုပ်ချာအာဏာကဘယ်သူ့ပြက်ထဲမှာရှိပလဲဒီအဲ့ဒါကိုလည်းကျွန်တော်ကစဉ်းစားမယ်နောက်ပြီးတော့ဒီသယံဇာတတွေကကျွန်တော်အခုပို့ပြီးတော့ထင်ထင်ရှားရှားမြင်လာပြီပေါ့ဗျာဖြီးတွင်းစစ်ကြီးပါဘာကြောင့်မို့ငြင်းချမ်းမှုမရနိုင်လဲဆိုတဲ့ပြဿနာဟာဒီအခက်အခဲတွေပါနေတယ်လူချင်းဒီလူညင်ဆိုင်နေရတဲ့အတွက်အလိုလေတခုညင်ညင်မရနိုင်ဘူးဆိုတော့ပေါ်တယ်ဗျဒီဟာအချက်တက်တခုကြီးနဲ့တခြားဘက်ကလည်းရှိနေပါတယ်ကျွန်တော်တို့တိုင်းပြည်ကိုအခွင့်အရေးယူပြီးတော့သူပြောတဲ့ခုနဆရာပြောတဲ့တစ်ဖက်နိုင်ငံဆိုတာလည်းပဲတတော်တွေခုတ်အထဲတွေဝင်းတော့တို့တွေလှုပ်နေတာဒါတွေကလည်းပဲသူတို့သဘောနဲ့သူတို့တော့တို့လို့ရမယ်မထင်ပါဘူးဗျာကျွန်တော်တို့နိုင်ငံရဲ့အချုပ်ချာအာဏာတဲကိုဝင်ရောက်ပြီးတော့လုတ်ကင်နေတာတော့လုတ်ပြီးတော့ဆွတ်ဖက်နေတာဒါတွေကမြင်တွေ့နေရတဲ့ကိစ္စတွေပဲဒါဟာသူတို့သဘောနဲ့သူတို့တက်တက်တော့လုပ်လို့မရဘူးဘယ်သူတွေပါဝင်ပတ်သက်နေသလဲဟိုအသက်ကိုဖက်နဲ့ထုတ်တာဆိုတော့ဟုတ်မှာပါဒါကတက်တက်ကကဲချန်ဒဲလောပေါ့ဗျာတော့ဒီသနရှိတဲ့လူကဘူကြတဲ့စနစ်ကကျွန်တော်တိုင်းပြည်မှာအမြင့်တွေ့လာတာအနည်း60လောက်ရှိပြီဆိုတဲ့ခါကျတော့အဲ့ဒီနေရာတွေမှာပြသူတနကင်ကိုတနကင်နေရာတွေကျတော့ပူပြင်းထန်လာတာပေါ့ဗျာပြည်တွင်းမှာကတော့တိုင်းသူပြည်သားကတနမရှိတဲ့ခါကျတော့တနရှိတဲ့လူနိုင်ကျင်တာခန်းနေရတဲ့ဘဝနေပြီပေါ့တနချင်းကျတော့ပို့ပြီးတော့လူကြတဲ့အခါကျတော့ပို့ပြီးတော့ကြီးတဲ့တနတ်ကပို့ပြီးတော့အာနာရှိတဲ့သဘောပါပဲအဲ့ဒီခါကျသေးတဲ့တနတ်ကကြီးတဲ့တနတ်ကိုမပြောဝင်တဲ့အခါမျိုးဖြစ်နေတာပ
ါဟုတ်ကဲ့နိုင်ငံနဲ့ပတ်သက်လို့လည်းကျွန်တော်တို့အနောက်ဘက်အိန္ဒိချင်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိစ္စဆိုရပါစို့ဒါရေအောက်ကသဘာဝတန်ငွေတူဖော်ရေးကိစ္စနဲ့အငင်းပွားတယ်ဒါနိုင်ငံပြားမှာအငင်းပွားတယ်ဆိုရင်ဒါ ICJ ရှိတာပဲနိုင်ငံတကာသက်ဆိုင်ရာခွင့်ရုံးတွေရှိတယ်ကုလသမဂ္ဂသက်ဆိုင်ရာအဖွဲ့အစည်းကဆောင်ရွက်နေတာရှိတယ်ဆိုတော့ဒီကိစ္စကိုအဲ့လိုနိုင်ငံတကာရိသွားလို့မရဘူးလားဆရာဦးသိန်းမောင်တကယ်လို့ပေါ့ဗျာနိုင်ငံအကြဖြစ်တဲ့ပြဿနာသာဖြစ်ခဲ့လို့မှန်ရင်နိုင်ငံတကာကိုမတင်သင့်ဘူးလားဆရာဦးသိန်းမောင်ခင်ဗျာ
အတင်သင့်တာပေါ့ဗျာဒါကိုကယူယူဆက်ဆောင်ရွက်နေဒါပေမဲ့တခုရှိရပါဗျာကိုကသူ့ဆရာပိုက်ဆံကြီးတာသူ့ရိတ်ကိုသူ့ကျေးဇူးရှိပါတယ်လို့ပြောခဲ့ပြီးတော့ကျေးဇူးရှင်ကိုကျေးဇူးဖို့ခက်တာလည်းဖြစ်နိုင်တာပေါ့ဗျာဒ Daku abiyuda juziwa gudai diye jadna juri dah kita dia ku. Tergerak jenaru abiyuda juziwa ne bidu luru ye apa mah tawin si muci kan gudai diye dengan zat ini dia doh mendoa. Sedoh si biu mendoa dulu kita dia sama tu mah. Lebang tu aku kebahagi ye ni dah. โอ้ทีนี้ลูกอยากเลยนักเสียงอุนิธาเป็นบ่าวบ่าวถ้าเมื่อไหร่ก็คุยนี่ทีเดียวเมื่อไหร่ก็พูดสิ่งนี้ทีเดียวช้าก็สั่นเลยง่ายที่ว่าแต่ตอนนี้เป็นเรื่องที่สั่นจริงๆมีนี่อะไรเว้ยแต่ลูกพ่อเนี่ยอะไรที่เดียวเบี้ยวเยี่ยบุเนี่ยเบี้ยวบุตาวินสี่เดียวตาวินที่บุอธิการดูอเมริกาจะรอดเทมาเลยเบี้ยวรอดเบี้ยวเดินเลยว่ะโอเคจะนอนคุ้มสุดที่อะไรแต่ใช่หนุ่งอ่ะวันนี้จะมาเบี้ยวเรื่องมาละกูเลสี่วันนี้ละ โอเคเลสี่วันนี้อะไรดีแต่ยูเรียเจสุโกมันไม่บ้านเนี่ยสูบีรอเสียอุปมีอย่างเนี้ยมันมีเมื่อที่มาเลเซียสรุปอุดมตาอุปยอดรูตยูเจสุโกมีเน็กเวนี่อารมณ์สุนเนอร์ลุนน์นับว่าเสียสรุปเจนอดีมาเสบีจีจินาเมื่อส่งน้องอะไรไปแต่ยูเนี่ยพิจารณาไปปีดูเรียกอันนั้นลูกไปพยายามเอ็ดที่มาเลยฮันด้านหนังเงี้ยกูข้ามาว่าลูรูนี่เนี่ยฮันด้านหนังเมื่อลาเราก็เปล่าสิว่าจะขึ้นมาลูรูกูจะพิจารณาอุปมีอย่างเปล่าขึ้นมา
ไม่ได้ไม่รู้ว่าอะไรมันใช่จริงๆแล้วเราอยู่ที่เดียวกันที่เดียวกันมาเลยดูตอนนี้ถ้าไอ้เนี่ยเขาพูดแล้วเขาบอกว่าเขาอ่านว่าเจ้าไม่ใช่หรือเปล่าไม่ใช่ยี่สิบหนึ่งเดือนผ่านมาไม่ใช่เดี๋ยวที่ที่เราทำเดือนมาเลยที่คุณอาจารย์จะให้เงินเยอะเลยเจ้าคุณเนี่ยจะยิ่งเจ้าเลยเนี่ยเราจะเกี่ยงเงี้ยดีใจเลยที่ตัวเราเองที่บอกว่าที่ตัวเราเองที่ตัวเราเองที่ตัวเราเองที่ตัวเราเองที่ตัวเราเองที่ตัวเราเองที่ตัวเราเองที่ตัวเ
ော်လေးစိတ်ထဲမှာနှစ်ထောင်အားရဖြစ်ပါတယ်အခုကမြစ်ဆုံမှလို့ဘာကြောင့်မလုံနိုင်ဘူးလဲဆရာလုံနိုင်ရအကြောင်းမရှိဘူးလားဆရာ
အကြောင်းကတော့ရှိတယ်ဗျာဒါလူလူကိုတကယ်ယုံကြည်ရင်ပေါ့နော်ဒီလူဒီလူကြီးကိုမမကန်ပြောပြအခုဖြစ်ခဲ့ဗျာဒီမာတာနဲ့ EID ရေးခိုက်တယ်ဆက်ဆက်မှုရှိတယ်ဗျာတဘာဘာမြင်နေဟုတ်တုံကျက်စီးပြုံးနေရတာဒါတွေအကုန်လုံးကခုနကျွန်တော်ပြောတဲ့နိုင်ငံရေးပြဿနာမှာဒီပြန်စားတာတွေကအတူနဲ့ကိုယ်ကြီးမစရအနေထားတွေပေါ့နော်အဲ့လိုဒီကားမျိုးတွေရှိနေပြီးတော့တကယ်လို့သာအခြားနိုင်ငံတစ်ခုကကျွန်တော်ဗန်နိုင်ငံလို့မပြောပါဘူးကိုယ်ပြည်တွေကိုဝင်ရောက်ပြီးတော့သူ့ပြန်စားတာတွေထုတ်နေတယ်အနိုင်ရှိနေတယ်ဆိုရင်တော့သက်ဆိုင်ရာသူရတရားကကိုယ်လူလူကြီးကိုလှုပ်တော့နော်ကိုယ်တက်ကိုအားဆုပြီးတော့ဒါတိုင်းငရကစီမင်းကိုတင်းနှိမ့်နေပြီးသားပဲမြစ်ုံနဲ့အနေထားမတူတာကတော့မြစ်ုံတုန်းကတော့ကျွန်တော်တူးချင်းအယူဆရအဲ့ဒီအချိန်မှာမြန်မာနိုင်ငံအစိုးရကဒီတပ္ပရဥပမာအစိုးရရဲ့ဗမာပြည်ပေါ်တိနိုင်ငံရေးပေါ်တိကြောင်းလဲမှုကိုအမိရဖန်ဆော့ဖို့အတွက်ကြီးစိမ့်ကြတယ်ညှက်လိုက်တယ်လို့ကျွန်တော်ယူဆတယ်ဗျာအခုအချိန်ကြီးကတော့ပူရှုပ်ခွေးတယ်ဗျာပြည်တွင်းမှာလည်းပဲထူးခြားတဲ့ကြောင်းလဲမှုတွေဖြစ်ပြီးတော့ကတ္တနာရင်ကိုင်းနေရတဲ့အချိန်မှာတမနာဥသိန်းရှင်အစိုးရရဲ့နောက်ဆုံးကာလတွေရောက်နေတဲ့အနေထားတရဖြစ်နေတယ်။အဲ့ဒီပေါ်မှာဟိုလုတ်ကျင်တဲ့စိတ်လုတ်ကျင်တဲ့စိတ်ဆန္ဒလည်းရှိဖို့လိုတယ်ဗျာ။နောက်တစ်ခါဟိုလူလုတ်ရဲတဲ့တတိလည်းရှိဖို့လိုတယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဥဖုံမြန်ကိုကျွန်တော်မေးချင်တာတစ်ခုကအခုလွှတ်တော်ဥက္ကဋ္ဌကနေပြီးတော့နိုင်ငံတော်သမ္မတစီစာရေးတယ်ဆိုတော့အဲ့ဒီနေ့မှာပဲစမှုဒုတိယဝန်ကြီးကလာပြီးရှင်းတယ်ဆိုတော့အဲ့ဒီစာပေးတဲ့ကိစ္စတလောင်းနဲ့ပြပြသွားပြီလားခင်ဗျာနောက်ထပ်များဘာများပြန်လဲတုံ့ပြန်လာဖို့မျှော်လင့်ချက်ရှိပါလဲနိုင်ငံတော်အုပ်ချုပ်ရေးရန်တရားသမ္မတတို့ဘက်ကပြီးတော့ဒီလွှတ်တော်ဘက်ကဘာများဆက်လက်ဆောင်ရွက်ဖို့အစီအစဉ်ရှိပါလဲခင်ဗျာဟုတ
်ကဲ့ဒါနဲ့တက်တဲ့လို့အစိုးရအဖွဲ့ကစားအဝချင်းဝါရဲ့ဒီဥက္ကဋ္ဌမှာလည်းလည်းအဲ့ဒီအခြေပဲရမှာပါပဲဒီစရာတော့ခုမှမပေါ်ဘူးနော်ဆိုတော့ဒီကအခုမှလို့ပြပြောလို့ပေါ့မြစ်ဆုံနဲ့ကျွန်တော်တို့တူတာမြစ်ဆုံကဂျီဒီပီလောက်ရကြပြီးတော့ဒီပိုဇီရှင်ကဒီတနည်းအားဖြင့်တော့ရှိတယ်ဒီပိုဇီရှင်ကတွေ့တော့ဘူးဘာကမှမတွေ့ဘူးဆိုတော့ပိုဇီရှင်ကလို့တွေ့ကြတာဒေနီယာမှာပါတီနမှာပြီးတော့ဆက်ကအာဏာလုံးရှိဘူးဟိုစစ်တပ်ကလည်းဆရာဒီအရင်းမှာဟိုအာဏာလုံးကို
ဟုတ်ကဲ့ဥသိမ်းတန်းကိုကျွန်တော်နောက်ဆုံးမေးချင်တာဆိုတော့ဒီစင်ကော်မှုကြီးဟာအနာလွှဲပြောင်းပြီးလာရင်အစိုးရသေးတက်လာရင်ရောကံရတွေရလွယ်သွားနိုင်တဲ့အခြေအနေဖြစ်လာနိုင်မလားဆိုတော့ဥသိမ်းတန်းရဲ့
ကျွန်တော်တော့မျှော်လင့်နေပြန်ဟုတ်ကဲ့လာမယ်ဆိုတာလူကတခဲနဲ့ရွေးချယ်တဲ့နည်းလို့ဒီလိုဖြစ်တယ်ပြည်ပြည်လူလူကြီးကအဲ့ဒီအစိုးရဆုံးဖြတ်တာကိုဟိုနောက်ကအေးအေးကြီးကြီးလိုက်ကြမှာတူတယ်ဆရာနောက်ပြီးတော့ဒီကိစ္စကပြည်သူငြိမ်းချမ်းရေးကြီးကြလို့ရှိရင်ဘယ်လိုလူမသိဘူးမသိဘူးဟိုနိုင်ငံစီးနှင်းလုပ်တယ်ဆိုတဲ့ဒီကနေကမဖြစ်နိုင်ပါဘူးပွင့်လင်းနေတာမှလည်းရှိပါတယ်အနောက်ကလာနေအစိုးရကိုခေါင်းဆောင်တဲ့ဒေါ်အောင်ဆန်းစုကြည်ကအမျိုးအမည်ကြီးမားပြီးတော့နိုင်ငံတကာအထူးအကျဉ်းလည်းရှိပြီးတော့တတိယရှိရဲရဲကြီးနဲ့တိုင်းပြည်ရဲ့အခြေအနေကိုပြည်သူတို့ချပြရဲတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တဲ့အတွက်ဒီကိစ္စဟာဒေါ်အောင်ဆန်းစုကြည်ပြတ်လာရင်တော့ပြည်လည်နိုင်တယ်လို့ကျွန်တော်ပြောလိုက်တယ်
ခုတခါသောရစီနေနားဆင်ရမှာက မြန်မာတခွင်အစီအစဉ်မှဖြစ်ပါတယ်မတ်တင်ကြီးလင်းကတင်ဆက်ထားတာပါ
နှစ်ထောင်တစ်ဆယ့်ချောက်ခုနှစ်တက်မှာနော်ဒီဘာဒီဦးဆောင်တဲ့ဆိုရသည့်တက်လာတော့မှာဖြစ်ပြီးအပြောင်းလဲတွေပိုဖြစ်လာတော့မယ်လို့အများကမျှော်လင့်ထားကြပါတယ်ဘယ်လိုကဏ္ဍမျိုးမှာအထီးရောက်ဆုံးအမြင်သာဆုံးနဲ့လူလူအတွေ့ဓာတ်ရိုက်အကျိုးရှိတဲ့အပြောင်းလဲတွေဖြစ်လာမယ်လို့ကျွန်တော်တို့ VOA သောတာရှင်တွေကယူဆပါတယ်လေ2015ခုနှစ်အတွက်နောက်ဆုံးစနေဖြစ်တဲ့အခုလာမယ့်စနေနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1239238555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။လာမယ့်စနေည VOA ဓာတ်ရိုက်လေလံအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့မြန်မာတခွင်အစီအစဉ်ကိုနားဆင်နေပါပြီ။
ပကြီလောကထဲမှာအရေးအချင်းပြည့်မိတဲ့ပကြီဆီယာမတွေတော်တော်များများရှိနေကြပါတယ်။ပကြီလက်ရကောင်းမွန်သလောက်လက်ရကောင်းတွေကိုချပြဖို့အခွင့်အလမ်းနေပါနေကြတာကြောင့်မြန်မာနိုင်ငံအနှက်အပြားကပကြီဆီယာမတွေကိုစူးစီးပြီးမြန်မာအမျိုးသမီးများရဲ့ပကြီပြပွဲကိုကျင်းပဖြစ်တယ်လို့ဦးစီးကျင်းပတဲ့ပကြီဆီယာမကြီးဒေါ်နွဲ့နွဲ့ကြီးကအခုလိုပြောပါတယ်
။ကျမတို့ရဲ့ဟိုဒီအမျိုးသမီးလေးတွေတော်တော်များများလေဟိုပကြီဆွဲတာပဲဒါပေမဲ့ပြခွင့်သိမ့်မရှိဘူး။လာဝင်ရှေ့ဦးစင်းမဲ့ဦးစင်းမဲ့လည်းမရှိဘူးကိုညက်စိတ်ကလည်းများရတယ်လေ။ညတော့ကဲဆီအမကလည်းဦးစီးလိုက်မယ်။တိုင်းပြည်မှာလည်းအခုသသာရရတာရတဲ့အချိန်တွေဖြစ်သွားပြီသူဒီအချိန်တွေရတယ်ဆိုပြီးတော့ဆီအမကဦးစီးလိုက်တာပေါ့နော်။တိုင်းပြည်လည်းဟိုခေါင်းဆောင်ကလည်းဟိုအမျိုးသမီးဖြစ်သွားတော့လေသူအမျိုးသမီးတွေဗမာပြည်အမျိုးသမီးတွေမြင့်ဝင်နေပါတယ်။အဲ့တော့အရှိတောင်အရှာဘာဖြစ်ဖြစ်ဗမာအမျိုးသမီးတွေတတ်တယ်ဆိုတော့ပြကျင်လို့ပါ
။ဒီပကြီးပြပွဲမှာအသက်အငယ်ဆုံး73နှစ်အရွယ်ကနေအကြီးဆုံး86နှစ်အထိပကြီးဆီယာမာပေါင်း120ကျော်ကိုစူးစီးပြီးပကြီးကားပေါင်း400နီးပါးချိတ်ဆွဲပြသထားတာပါလက်ရှိမြန်မာနိုင်ငံကပကြီးဆီယာမာတွေရဲ့ရည်တည်မှုကိုလည်းဒေါ်နွဲ့ကြီးကအခုလိုသုံးသပ်ပါတယ
်အကြောင်းနေမှာပဲရှိတယ်ပေါ့နော်အကြောင်းဆီယာမာလေးရင်းချင်းမှုတက်လို့ဆင်းတဲ့ခါကျတော့အကြောင်းနေမှာဝင်လို့တာပဲရှိတယ်နော်ဟိုတချို့လေရကိုပိုင်ဆိုင်လေးတွေနည်းနည်းပပဖွင့်ထားတာတိတ်နေပါတယ်ဆိုရင် feel very few
အမျိုးသားတွေလွှမ်းမိုးမှုများတဲ့ဒီပကြီလောကထဲမှာအမျိုးသမီးတွေအနေနဲ့လည်းမိမိတို့ရဲ့လက်ရာတွေကိုချပြချင်ကြတယ်လို့ပြပွဲမှာဝင်ရောက်ပြသတဲ့ပကြီဆီယာမတူကအခုလိုသူ့ရဲ့အမြင်ကိုဖွင့်ဟပါတယ
်ဒီပကြီလောကဆက်မကြည့်ရလေဟိုအမျိုးသားတွေပကြီဆရာဆိုရင်အမျိုးသားတွေလိုပဲမြင်ကြတာဟိုအမျိုးသမီးတွေဆိုတော့ခတင်းနဲ့လေးမိမိနေကြတယ်တချို့နိုင်ငံမှာကျတော့အမျိုးသမီးတွေကိုပုံမြင်တယ်အဲ့တော့ဒီလိုမျိုးဗမိုင်းမှာကျတော့အမျိုးသမီးတွေသိမ့်မမြင်ဘူးအမျိုးပကြီးဆရာဆိုရင်အမျိုးသားပဲအဲ့လိုမျိုးတွေ့ရပါတော့အဲ့တော့ဆရာမတို့ဒီကလည်းဒီဟိုဒီကိုအိမ်မှုတာဝန်တွေတစ်ဖက်နဲ့ဒီလိုပကြီးအမှုပညာတွေကိုကိုတတ်နိုင်သလောက်စူးစမ်းပြီးဆောင်ရွက်ထားတယ်ဆိုတာကိုပြည်သူတွေကြားတယ်ကိုချပြခြင်းလား
အခုနောက်ပိုင်းလူငယ်ပကြီးဆရာမတွေလည်းပို့ပြီးများလာတယ်လို့ဒေါက်ခင်မေကြီးကအခုလိုပြောပါတယ်
ဒီလူငယ်မျိုးသမီးတွေလည်းတော်တော်ကြီးကိုဆွဲလာကြတယ်။ဆရာမတို့စဆွဲတော့ကဆိုရင်ဒီမျိုးသမီးတွေတလောက်ကြီးမများသေးဘူးမစုမိကြသေးဘူး။အခုတပြည့်နဲ့များလာတယ်။အရင်တော့50 40အလောက်ပဲ။အခု100ကျော်လောက်ဆိုတော့ဒါလူငယ်ပိုင်းကိုတအားတက်လာ။လူကြီးပိုင်းကတော့ထပ်တိတ်တိုးမလာဘူး။လူငယ်ပိုင်းကတအားတိုးလာ
။ဒီအမျိုးသမီးတွေကြီးပဲစုစည်းပြီးပြသတဲ့ပကြီးပြပွဲဟာပကြီးဆရာမတွေအတွက်ကွန်ရက်တစ်ခုအဖြစ်ချိတ်ဆက်မိသွားပြီးအဆက်အသွယ်ကောင်းနေဖြစ်လာစေတယ်လို့လည်းဒေါ်ခင်မေကြီးကသုံးသပ်ပါတယ်။
မင်းကလေးတွေစိတ်တူကိုယ်တူဟုတ်လားလူကြီးပိုင်းပဲဖြစ်ဖြစ်လူငယ်ပိုင်းရောရက်ပဲဖြစ်ဖြစ်ဟိုအောက်တိုးလေးတွေထွက်ကြမယ်ဆရာမတော်နော်အောက်တိုးလေးတွေစီစဉ်ထားရဆရာမတော်လည်းလေအဲ့လိုထွက်ပို့လဲလေအောက်တိုးထွက်ကြမယ်စုပေါင်းပြီးတော့ညီညီညွတ်နဲ့လေဟိုပြေပြေပပကိုညီမတွေဆိုတော့ထွက်ပြီးတော့ခရီးထွက်ပြီးအောက်တိုးဆွဲဖို့အစီအစဉ်လေးအဲ့လိုမျိုးတွေလုပ်ဖို့လဲစီစဉ်ထားပါတယ
်မြန်မာအမျိုးသမီးများရဲ့ပကြီးပြပွဲကိုရန်ကုန်မြို့ပြည်သူ့ရင်မြင်ထဲကရန်ကုန်ဂယ်လရီမှာဒီဇင်ဘာလ12ရက်နေ့ကနေ15ရက်နေ့အထိ4ရက်တာပြသခဲ့တာပါ။ပကြီဆီယာမတရားကျော်ရဲ့လက်ရာပကြီကား400နီးပါးကိုချိတ်ဆွဲပြသခွင့်ရခဲ့တာကြောင့်ပြခန့်ရဲ့အနေအထားကိုလည်းပွဲစီစဉ်တဲ့ဆီယာမကြီးဒေါ်နွဲ့ကြီးကကျေနပ်အားရနေပါတယ်
။အခန်းနာဟိုအခန်းကျဲတယ်။ပကြီကလည်းစုံတယ်။နောက်တော့စီစည်းရည်စည်းတယ်ဟိုပါတော့လေအခက်လေးဟိုခုနောက်ဆုံးပေါ်တဲ့ဆရာအခက်လေးပေါ့နော်အဲ့ဒါနဲ့စုံစုံလေးတွေ့ရတော့လက်ရရလဲစုံလို့ဆရာမတော်တော်ပြည်ကြီးဖြစ်ပါတယ်
ရန်ကုန်ဂယ်လရီကတာဝန်ရှိသူကလည်းပကြီးဆီယမတွေရဲ့ရာနဲ့ချီတဲ့ပကြီးလက်ရာတွေကိုပြကန်းမှခင်ကျင်းရတဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်ပကြီးပြခန်းကြီးရန်ကုန်မှာအများကြီးရှိပါတယ်မြန်မာနိုင်ငံမှာလည်းအများကြီးရှိပါတယ်ပေါ့နော်ဒါပေမဲ့ပကြီးကိုချေချေဝင်းဝင်းနဲ့ကြည့်လို့ရတဲ့နေရာရှာမရှိတော့ရှာတယ်ပြီးတော့ပကြီးပြင်တခြား art platform တွေပေါ့နော်အဲ့ဒါတွေကိုလည်းမတော် host လုပ်ချင်တယ်ပကြီးပြင် music တို့ fashion တို့စာပေတို့ပေါ့နော်အဲ့ဒီဖြင့်ချက်ကလေးနဲ့ပဲဒီ gallery ကိုစခဲ့တာဆိုတော့လေဆီယမ်မိုင်းတို့လုပ်တဲ့ပွဲနေရအရန်ဆင်ပြေသွားတယ်ဟိုပကြီးပေါင်း300ကျော်ဆိုတာနေတာမဟုတ်ဟိုချိတ်မဖွင့်ခင်ညအချီကိုလေစံပါမလားစံပါမလားနဲ့အမတို့ဟိုတေချာစီစစ်ပြီးတော့ပေါ့နော်အဲချိတ်ခဲ့တာပါဟုတ်ကဲ့အဲဒီလိုပြရတာလဲဝန်လဲဝန်တာပါတယ်အခုတို့အဆင်ပြေသွားတာဟုတ
်လာရောက်ကြည့်ရှုတဲ့ပကြီးဆရာတူကတော့မြမအမျိုးသမီးပကြီးဆရာမတွေရဲ့လက်ရာတွေကိုအားရပီတီဖြစ်နေပါတယ
်ရှေ့ဆက်ပြီပေါ့နော်သူတို့တွေလည်းပြောပါတယ်ရှေ့ဆက်ပြီးတော့စ조사ကြပါလက်ရာတွေအရန်တိုးတက်လာပြီလို့ပြောချင်ပါတယ်ယောက်ျားတွေနဲ့ဒီယောက်ျားပကြီးဆရာတွေနဲ့ရင်ပေါင်းတန်းပြီးတော့ပြန့်နေတဲ့စိတ်ကိုရောက်နေပါဒီပြပွဲတွေကဒီလိုမျိုးသမီးကနည်းတယ်ဗျကျွန်တော်တို့ဘာမှပြင်ပါလေအဲ့တော့လေဖြစ်ဖြစ်တိုးတိုးနဲ့ဖြစ်လာကိုပဲအရာလည်းကျေးဇူးတင်တယ်သူတို့တွေလည်းရှေ့ဆက်ပြီးတော့တိုးတက်ပါစေလို့ကျွန်တော်ဆုတောင်းပေးပါတယ
်ပကြီးဆီယမတွေရဲ့တောင်းဆိုမှုကြောင့်နောက်နှစ်တင်မှာလည်းဒီမြမအမျိုးသမီးတွေရဲ့ပကြီးပြပွဲကိုဆက်လက်ပြီးကျင်းပနေခြင်းသူကတော့ဆီယမကြီးဒေါ်နွဲ့နွဲ့ကြီးပ
ါဟိုတို့လည်းအခုဒီပွဲကနောက်ဆုံးနေ့ဆိုတော့နောက်နှစ်လည်းပြပါအောင်လို့လာပြီးတော့တောင်းဆိုလာကြတယ်ဆီယမကလည်းမသေးသေးခဲ့ရင်ပြပေးပါမယ်လို့အဲ့ပြပွဲစခုဒီဟိုဒီလိုကြီးခန်းခန်းနာနာလေးပြချင်ပါတယ
်မြန်မာနိုင်ငံအနှံ့အပြားကအမျိုးသမီးပကြီးဆီယမ123ယောက်တို့ရဲ့ဒီလက်ရာပကြီးကားပေါင်း300ကျော်400နီးပါးပြသထားတဲ့ဒီမြန်မာအမျိုးသမီးများရဲ့ပကြီးပြပွဲကိုနောက်နှစ်တင်မှာလဲအစင်လာတရက်အနေနဲ့ဆက်လက်ပြီးတော့ကျင်းပသွားဖို့ဆီယမတွေကဆန္ဒရှိနေကြပါတယ်ရှင်ကျွန်မတင်ကြီးလင်းပ
ါမန်တင်ကြီးလင်းတင်ဆက်တဲ့မြန်မာတခွင်ကဏ္ဍပဲဖြစ်ပါတယ်အခုတော့သတင်းချင်းညွတ်ကိုကိုကျော်ကျော်သိန်းကကြီးညာပါမယ်ခင်ဗျာ
လွန်ခဲ့တဲ့9လမှာ IS စစ်သွေးကြောအဖွဲ့ကတင်လိုက်တဲ့ရာမာဒီမျိုးဗဟုချက်ကိုဒီကနေ့မှအီရတ်တပ်ဖွဲ့တွေကဝိုင်းပတ်ပိတ်ဆို့ထားလိုက်ပြီဖြစ်တာကြောင့် IS တွေရဲ့ကာလီဖိတ်နိုင်ငံတော်ဆိုတာကိုပူပြီးသေးသွားအောင်လုပ်ထားလိုက်နိုင်ပါပြီ။ထိုးစစ်ကြီးတစ်ခုရဲ့ဒုတိယမြောက်နေ့မှာအီရတ်နိုင်ငံအန်ဘာပြည်နယ်ရဲ့မြို့တော်ရာမာဒီကအစိုးရရုံးဝန်းကိုဦးတည်ပြီးအီရတ်နိုင်ငံရဲ့အကြမ်းဖက်မှုတိုင်ပြန်နေတဲ့အထူးတပ်ဖွဲ့ကတိုက်ခိုက်နေတာပါ။အဲ့ဒီမြို့လယ်ကောင်မှာ IS အစွန်းရောက်ရာပေါင်းများစွာအကောက်အွယ်ယူပြီးနေနေကြတယ်လို့ယူဆထားပါတယ်။ဆီးရီးယားမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်Homes Idlib နဲ့ Aleppo မြို့ပြည်နယ်တွေမှာအခြားသား200ထက်မနည်းသေဆုံးရပြီလို့ BBC ဆိုင်ရာလူငယ်ချမ်းသာကွင်း AI အဖွဲ့ကဒီနေ့ထုတ်ပြန်တဲ့အစီအစဉ်အသစ်တစ်ခုထဲမှာဝေဖန်ထားပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအိမ်တွေနဲ့စေယုံတွေကိုထိမှန်ခဲ့ပြီးအနီးအနားမှာလက်နက်ကင်တွေဒါမှမဟုတ်စစ်သွေးကြွတွေရှိမနေဘူးဆိုတာသူတို့ရဲ့သုတေသနပြုချက်ကနေတွေ့ရတယ်လို့ AI ကပြောပါတယ်။ပိတ်ပင်ကန့်သတ်ထားတဲ့အဆင့်ဆင့်ပေါက်ကွဲတဲ့ကြီးတွေနဲ့ပဲ့ထိမပါတဲ့ဘုံတွေကိုရုရှားကအသုံးပြုခဲ့တယ်ဆိုတာအထောက်အထားတွေရှိတယ်လို့လည်း AI အဖွဲ့ကပြောပါတယ်။ဘူဂိုဟာရမ်စစ်သွေးကြွတွေကိုလိုက်ရှာတဲ့ကင်မရွန်တပ်ဖွဲ့တွေဟာတနင်္ဂနွေနေ့ကအခြေသား80လောက်ကိုတပ်ပစ်ခဲ့ကြတယ်လို့နိုင်ဂျီးရီးယားနိုင်ငံရှစ်တောင်ပိုင်းရွာသားတွေကပြောပါတယ်ကင်မရွန်စစ်သွေးတွေဟာဘော်နိုပြည်နယ်ကခီရာဝါဂျင်မနီကျွော်တွေကိုဝင်လာပြီးဘူဂိုဟာရမ်စစ်သွေးကြွတွေဘယ်မှာပုန်းနေတယ်လဲလို့မေးပြီးတော့တနက်နေ့စပစ်တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ရုပ်နိုင်ငံဘီဂျင်းမြို့တော်မှာလေလုညဉ့်ညံ့တဲ့အခြေအနေစိုးရိမ်ရတဲ့အနေအထားသတိပေးချက်ကိုပြန်ရုပ်သိမ်းလိုက်ပြီးတဲ့နောက်မှာလည်းမိဂိုမျိုးတွေဆက်ပြီးထူထပ်နေကြုံဖြစ်တယ်လို့ရှန်ဟိုင်းမြို့မှာလည်းဒီကနေ့မိဂိုမျိုးတွေအကြီးအကျယ်ပိုများလာနေပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတင်ရင်ချင်းညို့ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်းထွင်းအင်ဂျင်နီယာကတော့ Sidred Franklin ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24 25 32 51တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်သောရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.